Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့မေလ4ရက်တနင်္လာနေ့အစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။တစ်ကမ္ဘာလုံးမှာကိုရိုနာဗိုင်းရပること့စ်ပိုးကူးစက်နေသူဟာဒီကနေ့3တန်းခွဲကျော်သွားပါပြီ။ကမ္ဘာတစ်ဝှမ်း COVID-19 ကပ်ရောဂါကူးစက်မှုကိုစီးရင်ပြုစုနေတဲ့ John Hopkins တက္ကသိုလ်ရဲ့စီးရင်အရရောဂါကူးစက်သူ3တန်းခွဲကျော်နဲ့သေဆုံးသူ 24,500 ကျော်ရှိနေပါတယ်။ New Zealand နိုင်ငံမှာတော့ဆေးဆင်းမှုတွေအရဒီကနေ့ရောဂါပိုးကူးသူအသစ်တရားမှမရှိတဲ့အတွက်မလလည်တဲ့ကဆိုရင်ပထမဆုံးအချိန်နောက်ထပ်ရောဂါပိုးကူးသူမရှိတာဖြစ်ပါတယ်။ရောဂါပိုးကူးစက်မှုထိန်းချုပ်နိုင်ဖို့တလကျော်ကြာကန့်သတ်ထိန်းချုပ်မှုတွေကိုစတင်ဖြေလျှော့ပေးပြီးသတင်းတစ်ပတ်အကြာမှာအခုလိုထူးထူးခြားခြားရောဂါပိုးကူးသူအသစ်မတွေ့ရဘူးလို့ထုတ်ပြန်တာပါ။ဒါဟာအတက်စရာဖြစ်တယ်လို့ကျန်းမာရေးဌာနညွှန်ကြားရေးမှူးချုပ်ကပြောကြားခဲ့ပါတယ်။နယူးဇီလန်မှာရောဂါပိုးကူးသူစုစုပေါင်း 1,500 နဲ့သေဆုံးသူ 20 ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအဆိုးဆုံးဖြစ်တဲ့အီတလီမှာတော့လုပ်ငန်းတွေကိုပြန်လည်စတင်ဖွင့်နေတာနဲ့အတူဆက်ယုံလုပ်ငန်းတွေဆောက်လုပ်ရေးလုပ်ငန်းတွေမှာလူတွေအလုပ်ခွင့်ပြန်ဝင်နေကြပါပြီ။လူတွေအနေနဲ့အိမ်ပြန်ထွက်လမ်းလျှောက်နိုင်ကြပြီဖြစ်တယ်လို့ဒေသတစ်ခုထဲမှာရှိတဲ့မိသားစုဝင်တွေစီကိုလည်းအလဲသွားနိုင်ကြပြီဖြစ်ပါတယ်။စားတောက်ဆိုင်တွေမှာတော့အိမ်အတွက်ဝယ်သွားလို့သာရပြီးဝင်ထိုင်စားလို့မရသေးပါဘူး။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကြောင့်9,000 ခွဲကနေ 3,000 လောက်အထိသေဆုံးနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကခန့်မှန်းပြောကြားလိုက်ပါတယ်။ Fox News သတင်းဌာနကတနင်္ဂနွေနေ့ညမှထုတ်လွှင့်ပြသခဲ့တဲ့သမ္မတနဲ့တောင်းထုံးအမေအဖြစ်အစီအစဉ်မှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။သေဆုံးသူ 6,000 ကနေ 9,000 ကျားရှိမယ်လို့ပြီးခဲ့တဲ့တစ်ပတ်ကပဲသမ္မတကခန့်မှန်းပြောခဲ့ပါသေးတယ်။လောလောဆယ်အမေရိကန်မှာ COVID-19 ကြောင့်သေဆုံးသူ 6,800 ကျော်ရှိပြီးရောဂါကူးစက်နေသူက 1.3 သန်းကျော်နေပါပြီ။ကယောဂါတုံ့ပြန်ရေးအရေးပေါ်အသုံးစရိတ်အတွက်လက်ရှိဒေါ်လာ3ဘီလီယံသုံးဆွဲနေတာကနေသူ့အစိုးရအနေနဲ့နှစ်ဆတိုးသုံးဆွဲနိုင်မယ်လို့မျှော်လင့်ထားတယ်လို့လည်းပြည်သူတွေအွန်လိုင်းကနေမေးတဲ့အမေးကိုဖြေကြားတဲ့အစီအစဉ်မှာသမ္မတကပြောသားပါတယ်။အသေးစားစီးပွားရေးလုပ်ငန်းတွေကိုထောက်ပံ့ရေးအခွန်အထမ်းပြည်သူတွေအတွက်ထောက်ပံ့ငွေပေးရင်းနဲ့စည်ရုံတွေအတွက်လိုအပ်တဲ့ပစ္စည်းတွေထောက်ပံ့ရေးတို့အတွက်အရေးပေါ်ရမငွေတွေကိုသုံးဆွဲနေတာပါ။နောက်ထပ်အကူအညီတွေပေးဖို့ရှိတယ်လို့သမ္မတကဆိုပါတယ်။COVID-19 ရောဂါတုံ့ပြန်ရေးနဲ့တခြားရေးပေါ်ကိစ္စတွေဆွေးနွေးဖို့အတွက်အထက်လွှတ်တော်ကိုဒီကနေ့ပြန်ဆမယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကကြေညာချက်ထုတ်ပြန်ထားပါတယ်။အောက်လွှတ်တော်အစည်းအဝေးတွေဘယ်တော့ပြန်ဆမယ်ဆိုတာတော့လောလောဆယ်မသိရသေးပါဘူး။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်တိုင်းနိုင်ငံလုံးထွက်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမေလကုန်အထိသက်တမ်းတိုးတယ်လို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ကြေညာပါတယ
်။4月7日に宣言を出しました。緊急事態宣言の実施。
ဧပြီလ9ရက်နေ့ကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုမေလကုန်နဲ့အထိသက်တမ်းတိုးချောင်းနဲ့ဂျပန်နိုင်ငံထဲမှာရှိတဲ့ခရိုင်အားလုံးအတွက်အကျုံးဝင်တဲ့အကြောင်းဝန်ကြီးချုပ်အာဘေပြောသွားတာပါ။ဂျပန်မှာဒီရောဂါကူးစက်သူအရေးအတွက်ဟာတခြားနိုင်ငံတွေမှာလိုအရန်တိုးမလာပေမဲ့ကူးစက်မှုနှုန်းကလည်းကျမသွားသေးဘူးလို့ဝန်ကြီးချုပ်ကပြောပါရယ်။တိုကျိုမြို့တော်နဲ့ခရိုင်6ခုမှာအရေးပေါ်အခြေအနေကိုဧပြီလ9ရက်နေ့ကစတင်ထုတ်ပြန်ခဲ့တာပါ။ရောဂါပိုးကူးစက်မှုပြန့်နှံ့တဲ့အတွက်ဝန်ကြီးချုပ်ကဧပြီလ16ရက်နေ့မှာတနင်္ဂနွေလုံးကိုအရေးပေါ်အခြေအနေထပ်တိုးကြေညာခဲ့ပါရယ်။ဂျပန်နိုင်ငံမှာရောဂါပိုးကူးနေသူ1,000ခွဲကျော်နဲ့910သေဆုံးတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံမှာတော့မေလ13ရက်နေ့ကစပြီးကျောင်းတွေပြန်ဖွင့်မယ်လို့ဒီကနေ့ကြေညာပါတယ်။အထက်တန်းကျောင်းတွေကိုမေလ13ရက်နေ့မှာပထမစဖွင့်ပြီးကျန်တဲ့အကျန်းတွေကိုမေလ20ရက်နေ့ကနေတဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့တောင်ကိုရီးယားပညာရေးဝန်ကြီးယူယွန်ဟေးကဒီကနေ့ကြေညာခဲ့ပါတယ်။နေပြည်တော်တိုင်းစစ်ဌာနချုပ်နယ်မြေအတွင်းမှာတာဝန်ထမ်းဆောင်နေတဲ့စစ်သားတယောက်မှာ COVID-19 ရောဂါကူးစက်နေပါတယ်။ရောဂါလက္ခဏာတွေပြတဲ့စစ်သားတယောက်ကိုတက်ခွဲနမူနာယူဆက်ဆေးခဲ့တာမှာရောဂါရှိနေတယ်လို့အတည်ပြုတဲ့အကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကဒီနေ့သတင်းထုတ်ပြန်ပါတယ်။သူ့ကိုတက်မှတ်ဆေးရုံမှာကုသပေးနေပြီးအခြေအနေတည်ငြိမ်တယ်လို့သတင်းမှာဖော်ပြပါတယ်။အဲ့ဒီစစ်သားနဲ့ဆက်ဆက်ထိတွေ့မှုရှိခဲ့သူတွေကိုလည်းလိုအပ်တဲ့ယောဂပေါ်ထုတ်ရှာဖွေတာတွေအသွားလာကန့်သက်စောင့်ကြတာတွေဆက်လက်ရှောင်ရွက်နေတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံတရင်ကပြောပါရယ်မြန်မာတနိုင်ငံလုံးယောဂကူးစက်သူကတော့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့ဒီကနေ့မနေ့ခုနှစ်နာရီထုတ်ပြန်ချက်အရ155ယောက်ရှိပါတယ်
ဒီ American တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ 19.6 kHz 15.5 တုံ့ည ိုက်တိုမီတာ25 kHz 7.83 ညာဆိုင်တိုမီတာ32 kHz 9.335 နဲ့ပထမနာရီဝက်မှာဆိုင်လန့်မီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်နေ့ကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။အမျိုးသမီးတွေနဲ့ကလင်းငယ်တွေပါဝင်ရတဲ့ခြေရရင်ကြားဒုက္ခတွေပြည်내ပြည်မှာရဲတပ်ပတ်တွေနဲ့ခြေမျိုးပါနေတဲ့အခြေအနေတွေနဲ့မချုံရအောင်ဒေသရင်းနိုင်ငံတွေဝိုင်းဝန်းကူညီကြဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ဒင်္ဂလာပင်လယ်ော်နဲ့ကပလီပင်လယ်ရင်းနိုင်ငံတွေအနေနဲ့ဒုက္ခတွေကိုရှာဖွေရေးကယ်ဆယ်ရေးနဲ့ပြည်နယ်ရေးကင်းကင်းကန်းကပ်ခွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒီကရေ AP 16ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာ400လောက်ကိုကန့်ကွက်ခွင့်နဲ့အကူအညီပေးခဲ့တယ်လို့ကျွန်းနိုင်ငံတွေကလည်းစောင့်ရဲကြဖို့မျှော်လင့်ကြောင်းလည်းထုတ်ပြန်ကြမှာဖော်ပြထားတာပါ။ရိုဟင်ဂျာဒုက္ခသည်တွေလိုက်ပါလာပြီးတော့ပင်လယ်ပြင်မှာ2လလောက်ကြာအောင်မျိုးနေတဲ့ဆက်လီဘော်ကဒုက္ခသည်တွေက28ရက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကဖက်ရှင်ချာကျွန်းကိုပို့ဆောင်လိုက်ကြောင်းဘင်္ဂလားဒေ့ရှ်တောင်ရှိသူတွေကပြောဆိုလိုက်ပြီးတော့နောက်တစ်ရက်မှပဲEU ရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါ။ရိုဟင်ဂျာဒုက္ခသည်တွေဖြည့်ရှင်းတာမှာလက်နက်ကင်ဖွဲ့တွေအပြည့်ခတ်ရဲဆင်းနိုင်မှုအရေးကြီးကြောင်းလည်းထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေထောက်ပံ့ကူညီနေတဲ့ EU အနေနဲ့လိုအပ်တဲ့အကူအညီတွေပေးဖို့အသင့်ရှိနေကြောင်းလည်းပြောဆိုခဲ့ပါတယ်။2019ခုနှစ်တုန်းကရခိုင်ပြည်နယ်မှာအာဆာရိုဟင်ဂျာဆွေးနွေးဖွဲ့ကိုလိုက်လံနှိမ်နင်းတဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးနောက်ဆက်တွဲအဖြစ်သိမ်းနေချီရရိုဟင်ဂျာတွေအိမ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရပါတယ်။မြန်မာစစ်ရဲကရရိုဟင်ဂျာဆွေးရဲသုံးနှုန်းကိုတရားဝင်လက်မခံနိုင်မဲ့ဒုက္ခတွေတွေကိုစီစစ်ပြီးတော့ပြန်လည်လက်ခံတဲ့အကြောင်းကတိပြုထားပါတယ်ရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အိန္ဒိယမှာဒီကနေ့မီလာ၄ရက်နေ့အထိသတင်း၆ပတ်ကြာအင်ပြင်မထွက်ရအမိန့်ချမှတ်ထားတာကိုနောက်ထပ်သတင်းနှစ်ပတ်ထပ်ပြီးတော့တူးလိုက်ပါတယ်။ဒါပေမဲ့တချို့ပြည်နယ်တွေမှာအခုခါအသွာလာကန့်သက်ထားတာတွေတဖြည်းဖြည်းဖြေလျှော့ပေးနေပြီလည်းဖြစ်ပါတယ်။ရောဂါကူးစက်မှုဖြစ်တဲ့နေရာတွေကိုလည်းကူးစက်မှုအစင်းလိုက်အနီရောင်လိမ္မော်ရောင်နဲ့အစင်းရောင်သတ်မှတ်ထားပါတယ်။ကူးစက်မှုနှုန်းများတဲ့နေရာတွေကိုအနီရောင်အစင်းနဲ့ရောဂါကူးစက်မှုအတော်တန်ရှိတဲ့နေရာတွေကိုလိမ္မော်ရောင်ဆင်သတ်မှတ်ထားပြီးတော့တင်းကျပ်တဲ့စည်းကမ်းတွေဆက်ချထားပါတယ်။အစင်းရောင်သတ်မှတ်တဲ့နေရာတွေမှာတော့အသွာလာတွေနဲ့စီးပွားရေးလုပ်ငန်းအများစုကိုပြန်ဖွင့်ဝင်ပြုမှာဖြစ်ပါတယ်။နယူးဒေလီနဲ့မွန်ဘိုင်းလိုမြို့ကြီးတွေအများစုကတော့အခုအချိန်ထိအနီရောင်အဆင့်သတ်မှတ်ထားသေးဖြစ်ပါတယ်။အင်ဂျင်မထွက်ရအမင်းကြောင့်အိန္ဒိယနိုင်ငံတွေလူသန်းပေါင်းများစွာအလုပ်လက်မဲ့ဖြစ်ရပြီးဆင်းရဲနှံပါးသူတွေပေါ်မှာထိခိုက်မှုအများဆုံးရှိနေရပါ။လူတွေထိတွေ့ဆက်ဆံမှုရုံနဲ့ကျဆင်းသွားတာကယောဂကုသမှုကိုတကယ်ပဲကျဆင်းစေတယ်လို့ဝါရှင်တန် DC အခြေစိုက်ကူးစက်ယောဂနဲ့စီးပွားရေးမူဝါဒစင်တာကကူးစက်ယောဂနဲ့စီးပွားရေးပညာရှင်ရာမနမ်လာစင်နာရမ်ကပြောပါရယ်အသွာလာရေးပိတ်တင်ထားတာကြောင့်ကူးစက်မှုအမြင့်ဆုံးအဆင့်ကိုချက်ချင်းကြီးမရောက်ဘဲနဲ့အိန္ဒိယအတွက်ပြင်ဆင်မှုအခြေအနေအများကြီးရစေခဲ့တယ်လို့လည်းသူကပြောပါရယ်အိန္ဒိယမှာအခုချိန်ထိတည်ပြုထားတဲ့ကူးစက်မှုပေါင်း 42,500 လောက်ရှိပြီးသေဆုံးသူ 1,300 ကျော်ရှိပါရယ်ရှင်မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်မှုအသွာအလာနဲ့စီးပွားရေးလုပ်ငန်းတွေသတင်း၆ပတ်ပိတ်ထားတာကိုဒီကနေ့တနင်္လာနေ့မှာပြန်ဖွင့်ပေးလိုက်ပြီးနိုင်ငံသားအရှိပြောင်းလို့တမာရီကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးမှုခံယူရမယ်လို့အကြီးတန်းဆွေးနွေးဖွဲ့ဝင်တူကပြောပါတယ်။ဒီကိစ္စရဲ့သတင်းဘက်ကမြို့တော်ကွာလာလမ်ပူကဆောက်လုပ်ရေးလုပ်ငန်းဝင်တခုမှာလှုပ်လှုပ်နေတဲ့နိုင်ငံသားအလုပ်သမားတွေရဲ့ရောဂါကူးစက်ပြန့်ပွားမှုရှိရာကိုတွေ့ရတဲ့အတွက်ကဏ္ဍအသီးသီးကနိုင်ငံသားအလုပ်သမားတွေအားလုံးမဖြစ်မနေကိုဗစ် -19 ရောဂါပိုးစစ်ဆေးမှုခံရမှာဖြစ်ကြောင်းလုံခြုံရေးအဖွဲ့အကြီးတန်းအရာရှိအစ်မာလီဆာဘရီယာခော့ကပြောတာပါစီးစစ်တဲ့ကုန်ကျစရိတ်ကိုလှုပ်ရှင်ကပေးရမှာဖြစ်တယ်လို့လည်းအစ်မာလီကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကမလေးရှားမှာအထောက်ထားမဲ့တရားမဝင်နေထိုင်သူရွှေပြောင်းအလုပ်သမားယာနဲ့ချီပြီးတော့ဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်မှာလည်းကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကအပြင်းထန်ဝေဖန်ခဲ့ပါတယ်ကိုဗစ် -19 ကပ်ရောဂါကာလနိုင်ငံသားအလုပ်သမားတွေကြားရောဂါကူးစက်နိုင်တဲ့အန္တရာယ်တွေလည်းမြင့်မားနေတာပါအိန္ဒိယစင်ကာပူနိုင်ငံမှာလည်းနိုင်ငံသားအလုပ်သမားတွေစုပေါင်းနေထိုင်တဲ့အဆောင်တွေမှာရောဂါကူးစက်ခံရသူထောင်ထဲချီပြီးတော့ရှိပါတယ်မလေးရှားမှာတရားဝင်မှတ်ပုံတင်ထားတဲ့နိုင်ငံသားအလုပ်သမား2000လောက်ရှိပါတယ်ဒါပေမဲ့အထောက်ထားမဲ့တရားမဝင်အလုပ်လုပ်နေသူတွေအများကြီးရှိနေသေးတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်မလေးရှားမှာလည်းအလုပ်လုပ်ကြနေသူအများစုကအင်ဒိုနီးရှားဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့နေပေါ်နိုင်ငံတွေကဖြစ်ပြီးမြန်မာနိုင်ငံကအလုပ်သမားတွေနဲ့ဒုက္ခသည်တွေလည်းအများအပြားရှိပါရဲ့ရှင်။ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်ပြန့်နှံ့ခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်နိုင်ငံကြားအပြန်အလှန်ထိုးနှင်ဝေဖန်မှုတွေနဲ့အတူတင်းမာနေတာကဒီကနေ့တနင်္လာနေ့အရှာတလွှာအစုရှယ်ယာစျေးကွက်တီမှာပါရိုက်ခတ်ခဲ့ပါတယ်။ဟောင်ကောင်ညွန်ကင်ကလေးရာခိုင်နှုန်းနဲ့တောင်ကိုရီးယား KOSPI ညွန်ကင်က1.5ရာခိုင်နှုန်းကျော်ကျဆင်းခဲ့ပြီးဆစ်ဒနီညွန်ကင်ကတော့1.5ရာခိုင်နှုန်းတက်ခဲ့ပါတယ်။
ဂျပန်တရုတ်နဲ့ထိုင်းအစုရှယ်ယာဈေးကွက်တွေကတော့ဒီသတင်းပတ်အားလည်းရမှာပိတ်ထားတာပါအမေရိကန်နဲ့ဥရောပအစုရှယ်ယာဈေးကွက်တွေက 3.5% ခန့်နှုန်းလောက်နဲ့ဆက်ပြီးတော့ကျရည်ပြနေပါတယ်အမေရိကန်ကအထူးရင်းနှံဈေးဖြစ်တဲ့ West Texas ရင်းနှံဈေးတစ်စီက 18.42 ဒေါ်လာနဲ့ 6.9% ခန့်နှုန်းကျဆင်းသွားခဲ့တယ်လို့နိုင်ငံတကာဆန်ဖြစ်တဲ့ Brent ရင်းနှံဈေးကတော့တစ်စီးကို 25.62 ဒေါ်လာနဲ့ 1.9% ခန့်နှုန်းကျဆင်းခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်စတင်ကူးစက်မှုတွေနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့တရုတ်နိုင်ငံကိုပြစ်တင်ဝေဖန်နေတဲ့ American ပြည်ထောင်စုကတော့ရောဂါကူးစက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပါတယ်မနှစ်ဒီဇင်ဘာလကစပြီးတော့ဖြစ်ပွားခဲ့တဲ့ဒီရောဂါပိုးဟာတရုတ်နိုင်ငံဝူဟန်မြို့ပိုးမွှားသုတေသနဓာတ်ခွဲခန်းနဲ့ဆက်ဆက်မှုရှိနေသလားဆိုတော့ American ကစုံစမ်းနေရပါတရုတ်ကတော့ဒါကိုလက်မခံမင်းနဲ့အမြင်ဆန်ထားပါလိမ့်ရှင်တင်းနေလာနေညပိုင်းထိတ်တန့်ရောက်တင်းတွေကိုကြီးညာလို့အပြီးမှာတော့တင်းစောင်းမတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်ပြည်ရင်းမှာကိုဗစ်လူနာအသစ်တွေ့ရှိတာနည်းလာပေမဲ့ပြည်သူတွေမပေါ်စားဖို့ကျန်းမာရေးပညာရှင်တွေကသတိပေးထားတဲ့တင်းကိုတင်ဆက်ပေးပါမယ်ရှင်ကျွန်မဆုဆုပါကျမိုင်းနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရအခုရပိုင်းအတွင်းမှာတခွဲတီပြူလူနာတွေ့ရှိမှုညှော်နယ်လာပေမဲ့ထပ်တိုးလူနာတွေထဲမှာကျမိုင်းဝန်ထမ်းတွေပါဝင်လာမှုတိုးလာပါတယ်ဒီကနေ့မှစီးရင်တွေအရဆိုတခွဲတီပြူလူနာပေါင်း155ဦးရှိခဲ့ပြီးအဲ့ဒီထဲကတည်ဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ43ဦးအထိရှိထားပြီးဖြစ်ပါတယ်လူနာသစ်တွေ့ရှိမှုရောကြသလိုနေပြန်ကောင်းသူတိုးလာတဲ့အချိန်မှာပြည်သူတွေအနေနဲ့ဒီရောဂါကိုကာကွယ်ရေးမှာလိုက်နာရမယ့်အချက်တွေကိုမလျှော့ချလိုက်ဖို့အထွေထွေရောဂါကိုဆရာဝန်ဒေါက်တာကျော်စွာဦးကအခုလိုသတိပေးထားပါတယ်
ဒီရက်ပိုင်းတွေမှာရောဂါပိုးတွေ့ရှိရတယ်ပေါ့နည်းလာတယ်ပေါ့နော်ဒါတော့လည်းပဲကျွန်တော်တို့ရဲ့ဒီပြည်တွင်းကူးစက်မှုတော့မှာပုံများနေတယ်ဆိုတာကိုမိဘပြည်တွင်းသတိထားဖို့လိုတယ်အတချို့တွေကဆိုလို့ရှိရင်လက္ခဏာမပြတဲ့ရောဂါတည်ဆောင်တွေဖြစ်နေတယ်လို့ဆိုတာကိုသတိပြုဖို့တော့လိုပါတယ်အဲ့တော့ကျွန်တော်မိဘပြည်တွင်းအနေနဲ့ပါအရေးကြီးဆုံးကတော့ဒီလက်ကိုကျွန်တော်တို့အကြခဏသိဖို့ရပြင်ထွက်တိုင်းထွက်တိုင်းပေါ့နော်အရွယ်သုံးပါမရွေးကျွန်တော်တို့ဒီပသက်နှာခေါင်းစီးကိုမဖြစ်မနေဟိုတက်ကိုတက်ရမယ်ဆိုတဲ့ဟာရယ်ကျွန်တော်တို့တက်နိုင်တော့ခက်ခွာခွာနေဖို့ပေါ့နော်အဲ့ဒါလေးကိုကျွန်တော်တို့ဂရုစိုက်ဖို့တို့ပါတယ်ဒါပေမဲ့ချိုးဒီဈေးဝယ်တဲ့နေရာချိုးနေရာမှာရောဟိုခက်ခွာနေဖို့မဖြစ်နိုင်ဘူးဆိုတော့လည်းတက်နိုင်တော့တော့ဒီပသက်နှာခေါင်းစီးတော့မဖြစ်မနေကျွန်တော်တို့ကတက်ကိုတက်ရမယ်အနေထားတစ်ခုပ
ါကျမိုင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့အချက်တွေကိုလိုက်နာဖို့နဲ့တကူရီတန်ရှင်းရေးကိုဂရုစိုက်ပြီးအာဟာရပြည့်ဝအောင်စားတောက်နေထိုင်မှုအပါအဝင်စိတ်ဖိစီးမှုကိုလျှော့ချထားဖို့အတွက်လည်းကြံပေးထားပါတယ်ကိုဗစ်ရောဂါကိုကာကွယ်ထိန်းချုပ်ရမှာလိုက်နာရမယ့်အချက်တွေကတခုကတဦးနဲ့တဦးခက်ခွက်ခွာနေပြီးရောဂါကူးစက်နှုန်းကိုလျှော့ချနိုင်မှုအတွက်လူစုလူဝေးနေထိုင်တာကိုရှောင်ကြဉ်မှုဖြစ်ပါတယ်။ဒီလိုအချိန်မှာနေမကောင်းဖျားနာလာရင်ဆေးရုံစည်းကမ်းတွေကိုသွားဖို့အခက်အခဲရှိနေတာကြောင့်မြို့နယ်လိုက်ဖွင့်လှစ်ထားတဲ့ဖျားနာကူအခမဲ့စည်းကမ်းတွေမှာလာရောက်ပြသဖို့ကိုဆရာဝန်တွေကတိုက်တွန်းနေကြတာပါ။မြို့နယ်လိုက်ဖွင့်လှစ်ထားတဲ့ Fever Clinic တွေကိုတာမန်စည်းကမ်းတစ်ခုလိုသဘောထားပြီးမကြောက်ကြဘူးအတွက်ရှိပီတာမြို့နယ်ဖျားနာကူစည်းကမ်းကဒေါက်တာတစ်လွင်က FUE ကိုပြောပါတယ်
ဒီစည်းကမ်းဒီစည်းရုံတန်းပို့တဲ့စည်းကမ်းမဟုတ်ပါဘူးသူတို့ဖျားတာဒီရိုးရိုးဖျားလားကြောက်ကြပြီးပေါ်တော့ကိုးဖျားလားကိုဗစ်နဲ့ပတ်သက်နေလားဆိုတာခွဲခြားပြည့်တဲ့နေရာပါအခုကျွန်တော်တို့ကျန်းမာရေးပြဿနာတွေလားအတိုင်းမြင်ရှင်းနေတယ်ကျွန်တော်တို့ကဆင်းနေကြလိုဝမ်းရင်တော့သူတို့ကိုအပြည့်နဲ့တင်ညာလို့ပညာပေးတာလို့ဒါလေးလုပ်ပြီးနေတဲ့နေရာပါအခမဲ့ပါ
ဒီလိုအချိန်မှာကျန်းမာရေးကိုပုံပြူဆိုင်ဖို့လိုပြီးနားလေတကြွနဲ့ဆရာဝန်တွေနဲ့ပြသမှာဒါဘလူလားအပ်တဲ့စိုးရိမ်တွေဖြစ်မလာမှာကိုဒေါက်တာတစ်လွင်ကအခုလိုရှင်းပြထားပါတယ
်ကျွန်တော်ရက်ကွက်ထဲမှာလည်းအခုစားနေလူနာတွေလာမပြရဲခါကျတော့ရက်ကွက်ထဲကဆက်ဖြေးတွေဝယ်တောက်ကြတယ်ဆိုတော့အပုံးတို့ရန်ကူတို့အဲ့လိုလူမျိုးတွေနဲ့ဖြည့်ရှင်းနေတဲ့အတိုင်းလေးကျွန်တော်တို့ကြားရတယ်ဆိုတော့အသာရီဒီတကယ်လို့ဒါပြဿနာအမှန်ရှိနေပုံပြူချီထွားသွားနိုင်တယ်ပုံပြူဆိုးရသွားနိုင်တယ်နောက်ဆုံးကျွန်တော်တို့အသက်အနေဒီဆိုးရင်အခြေအနေဒီရောက်နိုင်ပါအဲအကြောင်းလည်းကျွန်တော်တို့ fever clinic ကိုပြည်သူလူထုကလည်းဒီလိုနားလည်ဖို့လိုတယ်ကြောက်စရာနေရာမဟုတ်ဘူ
းတစ်ဖက်မှာ covid ရောဂါကိုကာကွယ်နေရခြင်းမိုးရိပ်ကာလမှာဖြစ်တဲ့ရာသီပေါ်ရောဂါတွေကိုလည်းရှောင်ရှားနိုင်မှုအတွက်ကျန်းမာရေးနဲ့ပတ်သက်တဲ့စောင့်ရန်ရှောင်ရန်အချက်တွေကိုတရားလိုက်နာပေးဖို့အကြံပြုထားပါတယ် covid ကရောဂါကိုကာကွယ်ထိန်းချုပ်နိုင်မှုအတွက်ဗဟိုကော်မတီကညွှန်ကြားချက်တွေနဲ့အညီဒေသန္တရအမိန့်တွေကိုလည်းဒေသအလိုက်ထုတ်ပြန်ဆောင်ရွက်နေကြတာပါဒါပေမဲ့တကြံအပြီးကာလမှာတော့တချို့နေရာတွေမှာလူသွားလူလာပြန်လည်စီကားလာတာကြောင့်ဒီရောဂါထိန်းချုပ်နိုင်ရေးအတွက်ပြည်သူတွေမပေါ်ဆဖို့ကိုကျန်းမာရေးတင်ညာရှင်တွေကသတိပေးနေတာပါ။ကျမဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ရန်ကုန်အပါအဝင်မြို့တော်များများမှာအသွားအလာကန့်သတ်မှုတွေဆက်ရှိနေတော့ဖြစ်ပေမဲ့လုပ်ငန်းအတော်များများပြန်လည်လည်ပတ်လာတာနဲ့အတူပဲလူများများဆဆသွားလာလှုပ်ရှားကြတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ ကျမရင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုမေလ15ရက်နေ့အထိထပ်တိုးလိုက်နာကြဖို့ကိုဗစ်-19ကာကွယ်ထိန်းချုပ်ကူတာရေးဘဟုကော်မတီကထုတ်ပြန်ထားပေမဲ့လုပ်ငန်းအတော်များများကတော့အခုမေလ15ပြန်လည်လည်ပတ်လာကြပါပဲ။လူအင်အားများတဲ့ပုဂ္ဂလိကစက်ရုံအလုပ်ရုံတွေဆိုရင်လည်းခွင့်ပြုချက်နဲ့ပြန်လည်စက်ရုံလည်ပတ်နေကြပါပြီ။
မလို့အပဲအင်ဂျီမထွက်ကြဖို့ညွှန်ကြားထားပေမဲ့ခြေခံလူဒန်းစားတွေအတွက်စာဝင့်ကြီးရဲ့အခက်အခဲတွေရှိလာနိုင်တာကြောင့်တင့်တင့်ညှက်တာကြီးအဆင်ပြေအောင်လုပ်နေရတဲ့အကြောင်းလှိုင်းသားရမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်မင်းသူကဖီယိုကြီးကိုအခုလိုပြောပြပါဗျ။အတော့လုံးဝဒီညွှန်ကြားချက်တွေကိုမလိုက်နိုင်ဘူးလို့ကျွန်တော်မပြောတာမဟုတ်ဘူး။လိုက်နိုင်တဲ့လူတွေရဲ့ရှိပါတယ် lu tu mahu tu lepas orang mau bau, tu kau mah, naya ni biro lain dah malam ni jalan, lain ni biro, tak kiri suai sahaja bau, biar biru biru ciri bau, di luar itu betul ada tu, tuai di mana faham macam tenaga, di luar tu biru jalan tuan ya, dah ni ciri yang jin macam tu, pagi ni tu dia faham ni tu, tu dah lepas jenol dia kat, ada naik zon no, ผู้ใหญ่มาทั้งนั้นในระยะที่นี้เราเนี่ยมาเช่าร้านเลยแม้แต่อุบลเนี่ยส่วนอารมณ์ก็ยิ่งอยู่ใกล้ดูยากนะพ่อพี่ส่วนเลยเป็นเพราะการเปลี่ยนเส้นทางเลยค่ะมาเชื่อกันดูนะแต่อันนี้จะเริ่มอยู่ในประมาณอารมณ์ที่ดูวิวที่ยิ่งในอากาศร้อนสักหนึ่งจ้าละพ่อพี่เนาะไล่มาอย่างนี้เนี่ยลุงยูที่กันดูนั้นซะเนี่ยแล้วเราเลือกสาชุดยังอารมณ์มาเรียนนี่อะไรมาอันนี้มันทรายสีแกงโอ้ติ้นติ้นจ้าจ้าเราสั่งเราไม่ยากไหนอุบลที่ตาเอาโ
ที่รู้เล่นมาเรื่องมาลูเรียนสิการลาดานเนี่ยพัตตาโลฉันเนี่ยตาสีนิ้วเนี่ยที่ตู้รถดอกกุสเลยอุ้มยี่อังมัวคุโรปเจ้าจ้าไปดูเบี้ยวแค่ปูเบี้ยวสู้สู้ลูดานิ้วรอไม่ใช่เหมือนเดียวเช่นเดียวเช่นทว่าจ้าละบ่เลยกูย้อนเลยเล่นมาทว่าละไอ้ตัวรอกูเดียวเนี่ยเดียวว่าเราเปลี่ยนรูปไปทว่าจ้าไปรูปไปทว่าเลยเล่นมาโลอุบะอุบะมีอะไรเช่นน้ำมันเลยฉันรู้ว่าตั้งแต่กาลละก็ไม่รักสังหารในที่อยู่มาเลยฉันรู้ที่จ้าเล ကျွန်တော်တို့ဒီကနာအစိုးရကလည်းဒီအမိန့်ကဒီထုတ်ထားတဲ့ပုံမှာကမေလ15ရက်နေ့ကြီးကိုကျွန်တော်တို့ကသတ်မှတ်ထားဟုတ်တော်တော်များများကလည်းကိုရဲတရားတော်တော်ကိုရှင်းတယ်လုံးဝမထွက်တာကြတာဒါမဲ့ positive lunar ထွက်တာကနှစ်ရက်လောက်များမထွက်ဘူး negative ကြီးပဲဆိုရင်လူလေးရတယ်နည်းလေးကြိုးစီကြိုးစီနဲ့ဟုတ်လား
ညမထွက်ရအမိန့်ထုတ်ထားတာကြောင့်မန္တလေးခရိုင်တစ်ခုလုံးမှာည10နာရီနောက်ပိုင်းအပြင်ထွက်လို့အေးအေးယူခံရတဲ့တချို့ရှိတယ်လို့ဦးမြင့်အောင်ကဆိုပါတယ်ဒီအပိုင်းတွေအတွင်းမှာပဲနိုင်ငံရခြားကနေလေချောင်းလိုင်းကတဆင့်ပြန်လာကြတဲ့မြန်မာနိုင်ငံသားတွေရှိသလိုနေဆက်ပေါက်တွေကတဆင့်ပြန်ဝင်လာကြတဲ့မြန်မာအလို့သမားတွေလည်းရှိနေပါတယ်။ဒါကြောင့်တခြားခွဲစောင့်ကြည့်မှုခံယူဖို့အပါအဝင်ကျန်းမာရေးဝန်ကြီးဌာနရဲ့စီမင်းထုတ်ပြန်ချက်တွေကိုစနစ်တကျလိုက်နာကြဖို့ပြည်သူကျန်းမာရေးတာဝန်ရှိသူတွေကတော့တတိပေးနေပါတယ်ရှင်။ဒီမှာအင်တနာထွန်းမှရန်ကုန်မြို့ကနေတရင်ပြပို့တာဖြစ်ပါတယ်။
ထိုင်းမြန်မာနယ်စပ်တွေကနေနေရပြန်ကိုမြန်မာလူသမား2000ခွဲစီးရင်ပေးထားရဲဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအမိန့်ထုတ်ပြန်ထားချိန်မှာခရိုင်တစ်ခုနဲ့တစ်ခုနေမြေဖြတ်တန်းသွားလာဖို့ကန့်သတ်ထားတာကြောင့်နယ်စပ်ကနေတဆင့်နေရပြန်လို့တဲ့မြန်မာလူသမားတွေအခက်တွေ့နေရပါတယ်။အခုဆိုရင်ထိုင်းနိုင်ငံကမြန်မာတန်ရုံးစီကိုနေရပြန်ဖို့စရင်ပေးသွင်းထားတဲ့မြန်မာနိုင်ငံသား2000ခွဲဝန်းကျင်ရှိနေပြီဆိုပြီးမြန်မာလူသမားတန်ရာကြီးဦးဝေလင်းမောင်က VOA ကိုပြောပါတယ်
။တန်ရုံးကိုဒီရုံးများတော့ကျွန်တော်စရင်ပေးရတာကတော့ဒီ2000ခွဲဝန်းကျင်လောက်တော့ရှိမှာပဲ။2500ဝန်းကျင်လောက်တော့ရှိမှာ။နေဆက်ကတော့ဒီ3ပေါက်ပေါ့ဒီထဲမှာတော့တို့ဒီ2500ကျော်တော့ဒီစရင်ပေးရတာပေါ့တန်ရုံးကိုကတော့ပေးရတဲ့စရင်ထဲမှာကတော့ဒီဒီနောက်လည်းပါနိုင်တယ်ဒီမြောက်ကြီးလည်းပါနိုင်မဲဆိုင်ပါမယ်3ပေါက်လုံးပါနိုင်တာပေါ့ဒီထဲမှာ
ထိုင်းနိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအမိန့်ထုတ်ပြန်ထားပြီးဒီကြတဲ့ရက်ကတော့တချို့တားမြစ်ထားချက်ပြီးဖြေလျှော့ပေးခဲ့ပြီးနဲ့နည်းမြေဖြတ်တန်းခွင့်တွေကိုတော့ဖြေလျှော့မှုမပေးသေးပါဘူးအခုဆိုရင်နည်းမြေတစ်ခုနဲ့တစ်ခုဖြတ်တန်းသွားလာခွင့်တွေမရသေးတယ်လို့ခီးတယ်တွေကိုတည်ယူပို့ဆောင်ပေးနေတဲ့ကားတွေလည်းထွက်ခွင့်မရသေးပါဘူးဒီအတွက်နေဆက်အသီးသီးကနေနေရပြောင်းခြင်းသူတွေအနေနဲ့တိကျန်စောင့်ဆိုင်ဖို့အတွက်ပြောဆိုနေရတယ်လို့အစိုးရချင်းညှိနှိုင်းမှုတွေလည်းဆက်လုပ်နေသေးဖြစ်တယ်လို့ဦးရီလင်းမောင်ကဆိုပါတယ်
ထိုင်းနဲ့ညီနိုင်တဲ့ကိစ္စကဒီနေဆက်ပြတန်းခွင့်ကိစ္စကိုကျွန်တော်တို့တင်ထားတယ်ကြာဟုတ်ဒီဒေတာပြတန်းခွင့်ပေါ့ဟိုခရိုင်ပြတန်းခွင့်ပေါ့ခရိုင်ပြတန်းခွင့်နဲ့ပတ်သက်ပြီးတော့ကတော့သူတို့တရားခွင့်ပြုမိန့်ပြန်ပြီးပြေးဖို့နောက်ကိစ္စကကျွန်တော်တို့တာဒီပြဿနာဒီထိုင်းနိုင်ငံကြာရင်လည်းတော့ကျွန်တော်တင်ထားတာမျိုးတော့ရှိပါတယ်ကြာဟုတ်ဒီအဲ့ဒါကတော့မကြသေးဘူးပေါ့ပြန်ပြီးတော့ဘာအကြောင်းတော့မပြန်သေးဘူးဟုတ်ကဲ့ဟုတ်ဦးလုံးလုံးကြီးကတော့အဲ့ဒီပြတန်းခွင့်ရမှသာလင်ဒီကျွန်တော်တို့ကဒီမှာနိုင်ငံသားဖြစ်တဲ့ရမှာဒါလည်းကျွန်တော်တို့ကဒီဘက်ကိုလာလို့ရမယ်နေပါမျိုးတွေသူတို့ရှိတဲ့ပြည်မင်းချမှာသာဖြစ်မှာပြဟုတ
်ပြီးခဲ့တဲ့ဖေဖော်ဝါရီလနဲ့မတ်လထဲမှာပဲထိုင်းနိုင်ငံကနေမြန်မာဘက်ကိုနေရပြန်ရသူကတောင်ကနန်းလောက်ရှိခဲ့ပါတယ်အဲ့ဒီနောက်နေဆက်ဂိတ်တွေကိုယာယီပိတ်ခဲ့ပြီးအခုမေလ၁ရက်နေ့ကနေစပြီးတော့ကျန်တဲ့မြန်မာလူသမားတွေကိုနေဆက်ကနေပြန်လည်ခံမှာဖြစ်ပါတယ်အခုဆိုရင် COVID-19 အရေးပေါ်ကာလမှာမေလ၁ရက်နေ့ကနေစတင်ပြီးမဲဆောက်မှာရှိတဲ့အမှတ်နှစ်ချစ်ပြေတကားကိုဖွင့်ထားပြီးမြန်မာလူသမားတွေကိုလက်ခံပေးနေတာကြောင့်ဒီရက်ပိုင်းကတော့နေဆက်ကနေတဲ့တက်ပြရဲ့မဲဆောက်ဘက်ကအလို့သမားတွေရာခနန်းလောက်ပဲနေရပြန်နိုင်ကြပါတယ်ထိုင်းနိုင်ငံထဲမှာမြန်မာလူသမား၃သန်းထက်မနည်းအလို့လောက်ကနေကြတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိုင်းစက်ရုံလုပ်ရုံနဲ့မှလုံသားအင်အားလျှော့ချတာစီးပွားကြလို့အလုပ်ရုံပိတ်တာတွေရှိနေပြီးမြန်မာလူသမားအတော်များများဟာအလုပ်လက်မဲ့ဖြစ်နေရပါတယ်ဒီအတွက်နေရပြန်ရေးအစီအစဉ်တွေဖြစ်လာတာပါကျမမအေးမှာထက်မြမနေဆက်ကနေသတင်းပြပို့နေပါတယ
်ကျမကစုမမရှင်ဗီယိုအမေရိကန်အတန်ရဲ့အတန်လွင့်အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်တော်တော်ရှင်တွေကိုအခုဆက်ပြီးတော့ပြောပြပေးချင်တာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာ COVID-19 ကူးစက်မှုတွေပိုတိုးလာနေတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေစိုးရိမ်မှုတွေပိုတိုးလာနေတယ်လို့မုတ်တုံရာသီဝင်လာတဲ့အတွက်ရေကြီးမြေပြိုအန္တရာယ်တွေအတွက်ပူပန်လာနေတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတနင်္လာနေ့အထိထုတ်ပြန်ထားတဲ့စာရင်းအရ COVID-19 ရောဂါကူးစက်သူက9455ယောက်ရှိပြီးတင်ဆုံးသူဟာ189ဦးထိရှိလာနေတဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုအားနည်းတဲ့ဒုက္ခသည်စခန်းတွေမှာကူးစက်မှုအန္တရာယ်ကိုစိုးရိမ်နေကြတာပါ။ရောဂါကူးစက်မှုတွေကြောင့်သွားလာလှုပ်ရှားမှုကန့်သက်တာတွေကိုနိုင်ငံတကာများများမှာစတင်ဖြေလျော့ပေးနေပေမဲ့တိတ်နဲ့ချီတဲ့ဒုက္ခသည်တွေစုပြုံနေကြရတဲ့ဒုက္ခသည်စခန်းတွေမှာတော့ကန့်သက်မှုတွေဟာဆက်လက်တင်းကျပ်ထားဆဲဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဇာအနီကုတုပလောင်ဒုက္ခသည်စခန်းမှာနေတဲ့ရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကပြောပါတယ်
သူတို့ရဲ့ဒုက္ခတွေကဘင်္ဂလားဒေ့ရှ်အစိုးရကအပင်တွက်ခလုံးမဖြစ်ဘူးဒုက္ခတွေရတာတက်နေပါတယ်အဲ့မင်းရောသူရဲ့အဲ့လိုဒီကန်တမဲလို့ကိုဗစ်နဲ့ကန်တမဲလို့လာရင်လည်းအဲသာသူရင်ကဘာလို့လဲဆိုရင်ဒီချက်ကလို့အများကြီးပါတော်တော်ဆွေးရနေပါတယ် isolation ဖိုင်မှာပဲဒီမှာစောင့်နေပါတယ်ခင်ဗျာဒီအာယံကဥစည်းပြတော့တကုန်းကုန်းမှာစောင့်နေတယ်လို့ကြားနေပါတယ်
ဒုက္ခသည်စခန်းနေထဲမှာယောဂကုသသူအဖြစ်အတည်ပြုသူမရှိသေးပေမဲ့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR နဲ့နိုင်ငံတကာရွှေပြောင်းချေချသူတွေကိုအကူအညီပေးရင်နိုင်ငံတကာအဖွဲ့ IOM အပါအဝင်အကူအညီပေးရင်အဖွဲ့ကြီးတွေကကာကွယ်ရေးအစီအမံတွေကိုဆောင်ရွက်ပေးနေကြောင်းလည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဇာအနီဘာလူခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဥစ္စလန်ကပြောပြပါရတယ်
ကျွန်တော်ကော့စ်ဇာဧရိယာကျွန်တော်ရိုဟင်ဂျာဒုက္ခသည်စခန်းမှာတော့ကျွန်တော်ရိုဟင်ဂျာဒုက္ခသည်ကိုဆောင်ကျောပြုနေတဲ့ UNHCRIOM အော်တခြားအဖွဲ့အစည်းကုလသမဂ္ဂလက်ဥက္ကဋ္ဌအဖွဲ့အစည်းတွေရှိတယ်ကုလသမဂ္ဂအဲ WHO ကထုတ်ပြန်ထားတဲ့ကြေညာချက်ကိုဒုက္ခသည်တွေကလိုက်နာတာရှိတယ်နော်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကအဲထုတ်ပြန်ထားတဲ့ကြေညာချက်ကိုအဲဒူရီယာဒုက္ခသည်တွေကအဲအလေးတာလိုက်နာတာတွေ့ရပါတယ်ခင်ဗျာနော် COVID-19 နဲ့ပတ်သက်ပြီးတော့လူတွေကအထူးသဖြင့်ကတော့လူစုလူဝေးမလုပ်ကြဘူးဒီအများကြီးတော့ဒီဒကာမျိုးအနေပေါင်းဝိုင်းကြီးမှာဖြစ်နေတာကိုတွေ့ရတယ်နော်ဒီတော့မှကုဆက်လာမှာကိုကျွန်တော်ကအတူတူသိရင်တော့ကျွန်တော်တို့ကရူဂျာဒုက္ခသည်တွေကတနည်းမှာအကုန်လုံးစုပုံနေရတယ်ဆိုတော့ဒီမှာခဲတော့ပြပေါ်လာမယ်ဆိုရင်ကတော့အဲစုရင်စရာအများကြီးရှိနေပါတယ်ခင်ဗျာ
အခုလိုမျိုးတိမ့်နဲ့ချီတဲ့လူတွေစုဝဲခုံလုံးနေထိုင်တဲ့စခန်းနေထဲမှာ COVID-19 လို့ကပ်ရောဂါဖြစ်ပွားလာမှာကိုစိုးရိမ်နေရတယ်လို့ပဲအခုမိုးရသည်ရောက်လာချိန်မိုးတုံမိုးကတဲထက်စွာစတင်ရာသွန်းလာပြီးမို့စခန်းနေထဲမှာမြေပြိုကျမှုနဲ့ရွေလှမ်းမှုမှုစတဲ့သဘာဝဘေးရန်ငယ်လေးကြုံလာရမှာကိုလည်းဒုက္ခသည်တွေကစိုးရိမ်ပူပန်နေကြပါတယ်
။အခုရပိုင်အတွင်းတော့မိုးတိတ်ရွာတာရှိတယ်။နောက်လေကျင်းတက်ကြလည်းရှိပါတယ်ခဏခဏ။မိုးတုံရေများလာမယ်လို့ကျွန်တော်တို့ကမျှော်လင့်ပါတယ်။အရင်နည်းနဲ့ဆိုရင်အခုနေရာတော့ရာသီဥတုတော်တော်လေးကြီးလာတာကိုတွေ့ရပါတယ်။လေကျင်းတက်ကြရဲ့ငြိမ်းချရာရဲ့အများကြီးရှိနိုင်ပါတယ်
Rohingya ဆိုတဲ့အတုံးတုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ကမ္ဘာနဲ့ COVID-19 virus ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကိုသွားလာမှုကန့်သတ်နေတဲ့တစ်ချိန်တည်းမှာလည်းရခိုင်ပြည်နယ်မောင်နှံခရိုင်ဘက်မှာလည်းဘင်္ဂလားဒေ့ရှ်ကနေပြန်လာတဲ့သူတွေကိုလက်မခံတော့ပါဘူးရှင်
။ COVID-19 ရောဂါဖြစ်ပေါ်နေတဲ့ကာလမှာမြောက်ပိုင်းကျင်းနာမဟာမိတ်သုံးဖွဲ့ကမေလကုံသီတဖက်သားပြည်ရဆဲမယ်လို့ဆိုပေမဲ့မြန်မာစစ်တပ်ဘက်ကတော့အသာကိုမယုံကြည်တဲ့သဘောတုတ်ပြန်တဲ့အကြောင်းသိဆက်လိုပါတယ်။လက်ရှိမြန်မာစစ်တပ်နဲ့စစ်ရေးသင်းမနေစေပျောက်ပိုင်းညင်တော်မဟာမိတ်သုံးဖွဲ့ကနေဒီမေလကုံထီတစ်ဖက်သားပြည်ရဆဲကြီးညာတဲ့အကြောင်းရင်းကိုတော့ညင်တော်မဟာမိတ်ဖွဲ့ပြောခွင့်ရအေအေလက်နက်ကန်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။ဟိုဘာကြောင့်ပြောရတယ်ဆိုလို့ရှိရင်ဒီညင်ညာရေးလုပ်ငန်းစဉ်ကိုအထောက်အကူပြုဖို့အတွက်ပေါ့နော်ကျွန်တော်တို့ဘက်ကဒီလုပ်ငန်းတဲ့အပိုင်းကိုဟိုလှုပ်လာသေးတာဖြစ်တယ်။ကိုဒီလပိုင်းတွေမှာဆိုလို့ရှိရင်တော့ဒီ COVID-19ဟိုကာကွယ်ထိန်းချုပ်ရေးတွေကလည်းဒီအရေးကြီးကြီးရှိလာတဲ့အခါကျတော့ခုဒီ COVID-19 ကာကွယ်ထိန်းချုပ်ရေးမှာလည်းပဲဒီအထောက်အကူဖြစ်စေဖို့အတွက်ပေါ့နော်ဒါကျွန်တော်တို့ဘက်ကနေပြီးတော့ဟိုအပြစ်ခရရှိရေးကိုဒါသက်တမ်းထားပြီးတော့တိုးထားတာဖြစ်တယ်ဗျ
မြောက်ပိုင်းကြီးနောင်မဟာမိတ်သုံးဘွဲ့ဖြစ်တဲ့အေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ DNL တန်းပလောင်တပ်ဖွဲ့ကိုကန်တပ်ဖွဲ့ MNDAA တို့ကနေမေလ3ရက်နေ့မှာတလတာပြည်ရဆေးရေးတပ်တန်းတို့ကြောင်းကြီးညာခဲ့တာပါDNL တမ်းပလောင်တပ်ဖွဲ့ခြေပြူရဒေတာဘက်မှာဧပြီလကစပြီးတိုက်ပွဲရှင်လျှော့ချလာပြီးဒီလိုပြည်ရတက်တန်းတိုးပြီမဲ့လည်းမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်တိုက်ပွဲရပ်တနိုင်တဲ့စိတ်မရှိသေးဘူးလို့ DNL တမ်းပလောင်တပ်ဖွဲ့ပြောခွင့်ရဘူမှုတိုင်းကျော်ကပြောပါတယ
်ဒီဧပြီလထက်မှာကျွန်တော်စင်ပါကဒီတပ်ဖွဲ့အနေနဲ့တော့ဖြစ်တယ်ဒီလထက်မှာတော့မရှိသေးဘူးတူတာမတူတာကကြွေရတော့ဆက်ပြင်းနေပါကြောက်ဆိုတော့ဒီနှစ်ပတ်ကဒီစီစဉ်ရအောင်ထုံးစင်ကြလာတော့တက်ကိုဖြစ်ပေါ်တာဖြစ်တယ်ကျွန်တော်ကတန်တူးထားပြီးနေလဲလုံးဝတက်ကိုရနေတဲ့အဆင်တော့မရှိ
ပြပိုင်းညီနောင်မမိတ်သုံးဖွဲ့ရဲ့အပြည့်ရထုတ်ပြန်ချက်ပေါ်မှာတမတော်ဘက်ကတော့အယုံကြည်မရှိတဲ့သဘောပြောခွင့်ရသူဘူမှုချုပ်စော်မင်းသုံးက VOA ကိုပြောပါတယ
်ပြောပြရမရှိပါဗျကျွန်တော်တော့ထုတ်ပြန်နေတာပဲထုတ်ပြန်ပြီးတော့ကရုပ်လေးပါလေနောက်ဆက်ခဲ့ပြီးနေတာဒီတိုင်းနဲ့တော့ညာထုတ်ပြန်တာတခြားလောက်တာတခြားပါလေအများကြီးပါ
ပိုက်ပွဲပြင်းထန်နေစဉ်ရခိုင်မြောက်ပိုင်းဒေသနဲ့ချင်းမြင့်နယ်ပလဲဝါဘက်မှာတော့ဒီမေလတွင်၃ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေစေလို့အေရခိုင်လက်နက်ကန်အဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကခုလိုပြောပါတယ
်တိုက်ပွဲကတော့ဒီမေလ၁ရက်နေ့ကနေပြီးတော့ဒီမနေ့က၃ရက်နေ့ထိပေါ့နော်တိုက်ပွဲကတော့ဒီနေ့တိုင်းဖြစ်နေတာရှိတယ်ဒီမေလ၃ရက်နေ့မနေ့ကတော့ဒီပလဲဝါမြို့နယ်ရဝရွာရဲ့ဒီအနောက်မြောက်ဘက်တောင်တန်းမှာရှိတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုဒီမနေ့9နိုင်ဆင်ဟာကစပြီးတော့မှဒီတတိယနေ့အဖြစ်ပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာတဲ့တွေ့ကြုံမှုလို့ရောတိုက်ပွဲဖြစ်ပေါ်ခဲ့တာရှိတယ်။အဲ့ဒီမှာဒီရန်သူဘက်ကနေပြီးတော့သေဦးတဲ့မနေ့ကျဆုံးပြီးတော့ဟိုသူတို့ပြန်တက်လန်သွားတာရှိပြီးလို့ရှိရင်ဝေးရနေပြီးတော့လက်နက်ကြီးတွေနဲ့ဆက်ပစ်နေတာရှိတယ်။ဟိုမေလ2ရက်နေ့မှာညနေ9နိုင်ဆင်မင်းမမင်းများမျိုးနေဖားပြိုရာရဲ့တောင်ဖက်ဒီ 1.4 ကီလိုလောက်အကွာမှာရှိတယ်။ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ထိုးစစ်ဆင်တိုက်ခိုက်လာတဲ့တွေ့ကြုံမှုလို့တိုက်ပွဲပေါ်ခဲ့တာရှိတယ်။အဲ့ဒီတိုက်ပွဲမှာတော့ရန်သူဘက်ကနေ9ဦးကြဆုံးပြီးတော့ဒဏ်ရာရတဲ့သူတွေလည်းရှိတယ်ဗျ
။ဒီတိုက်ပွဲဒီမှာမြန်မာစစ်တပ်ဘက်ကစိတ်ဆိုင်မှုရှိနေတယ်လို့အေအေဘက်ကပြောပေမဲ့တမတော်ဘက်ကတော့အသိမပြုခဲ့ပါဘူး။တမတော်ပြောခွေရဘုံမှုရုပ်စုံမင်းတွန်းကတော့မနေ့ကချင်းမြင့်နယ်ပလဲဝါမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ကျွန်တော်ဒီပလဲဝါရဲ့နောက်ဆက်နဲ့အနောက်တောင်ဘက်ဒီမှာဖြစ်ကြတာရှိတယ်နောက်ဆက်ဖြစ်ခဲ့တဲ့ဟာတွေပါပဲငင်းပြမှာတော့မရှိပါဘူးဗျ
တိုက်ပွဲဖြစ်ခဲ့ရဆက်ကြောင်းတမတော်နဲ့မြောက်ပိုင်းညီနောင်မာမိတ်ဖွဲ့ပြည်ဘက်ကမကြာခဏဆူဆူလို့ထုတ်ပြန်နေပေမဲ့လည်းမြေပြင်ရှင်တွေမှာတော့တိုက်ပွဲရပ်တန့်တာမရှိခဲ့ပါဘူးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတိုက်ပွဲရပ်တန့်နေတာတလားလောက်ရှိနေပေမဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဲဝါဘက်မှာတော့မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်အင်တာနက်သုံးစွင်းမှုပိတ်ထားတဲ့ရခိုင်ပြည်နယ်ရှင်းလင်းနေထေကမောင်နှံမြို့နယ်မှာနေလ2ရက်နေ့ကစပြီးအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမြေပုံရတိတော်ဘူးတီတော်မောင်တော်နဲ့ရှင်းပြနေပလောဝမြို့နယ်တွေကိုပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကလေးကစစ်တရေးဝန်ကြီးဌာနကအင်တာနက်လိုင်းပိတ်ထားတာလေးဖြစ်ပါတယ်။အဲ့ဒီအင်တာနက်လိုင်းပိတ်ခံထားရတဲ့မြို့နယ်တွေထဲကမောင်တော်မြို့နယ်ကိုတော့ဒီလ2ရက်နေ့ကအင်တာနက်လိုင်းပြန်လည်ဖွင့်ပေးခဲ့တယ်လို့မြမစစ်တရေးလုပ်ငန်းကမတ်သစင်ကဘူရော်ရေကိုပြောပါတယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မှာဆယ်ရနောက်အခုလက်ရှိမှာမောင်နှံတမျိုးနယ်ပဲအတော်ပြလို့ရပါသေးတယ်။ပြည်နယ်ပြည်ဖွင့်လာရေးဆိုတော့အခုတော့ message ပို့ဖို့ပြောတာလေးနားပေးပါလိမ့်မယ်။အခုလက်ရှိမှာတော့ဒီခိုင်မြို့နယ်ပဲဒီမှာတော့တော့ပြောတာမျိုးတော့မရှိသေးပါဘူးရှင်။ဟုတ်ကဲ့မောင်နှံသားတော့ကိုဒီလနဲ့ရနေရပါရှင
်။အခုလို internet line တွေပြန်ဖွင့်ပေးရတာဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးသတင်းရှက်လက်တွေရယူနိုင်တဲ့အပြင်ကုန်စည်စည်းစိမ်မှုတွေငြိမ်ဆန်ဖို့အတွက်ဖြစ်တယ်လို့မောင်နှံခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်။
တော့ကျွန်တော်တို့ကတော့ဒီကိုဗစ်နဲ့ပတ်သက်တဲ့ဟိုဟာတွေပါလေသတင်းချက်လက်တွေ
ပြန်လည်းမြဝေလို့ရဖို့ဆိုရင်နောက်ပြီးကုန်စည်ပြည့်စုံမှုပေါ့ဗျာ။ကုန်စည်ပြည့်စုံဘာကြိုးတွေရလဲဆိုတော့လူထွက်ပြီးမှပြန်မလို့အင်တာနက်ရတာအင်တာနက်ကနေပြန်မှတော့လူချင်းပြောင်းနေပြောင်းနေသူတို့ဆက်ဆံရတာလည်းနည်းတော့ပေါ့ငွေလို့တာဒီပါလဲ online banking နေရှိတော့ online ပဲလွှဲလိုက်ရင်ဒါလူနဲ့ဘာနေပါစိတ်ကြွားနေကြလူဖြစ်ဖြစ်လို့ရမှာလို့ဟုတ
်အခုလိုရှင်မျိုးမှာရခိုင်နောက်ပိုင်းနဲ့ရှင်းပြည်နယ်ဘလောက်ဝမျိုးတွေကိုအင်တာနက်အမြန်ဆုံးဖွင့်ပေးသိမ့်တယ်လို့စစ်ပွဲတွေလည်းအမြန်ဆုံးရပ်ပေးသိမ့်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ်
။ဟိုရခိုင်ပြည်နယ်မြို့နယ်အားလုံးမှာဟိုအင်တာနက်လိုင်းတွေကိုတော့အမြန်ဆုံးပြန်ဖွင့်ပေးနိုင်မှုလိုအပ်တယ်လို့မြင်တယ်။ဟိုအထူးသဖြင့်ဟိုလက်ရှိဒီ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့အခြေအနေမျိုးနောက်ပြီးတော့လာမယ့်ကာလတွေမှာတို့ဘာဝပီအန်ဒီတွေပေါ်ချရောက်နိုင်တဲ့အလားအလာရှိနေတဲ့ကာလမျိုးမှာအင်တာနက်ဆက်သွယ်မှုဟာပြည်သူလူထုအတွက်ကိုအင်တာနက်မှာအထောက်အကူပြုနိုင်တဲ့အရာတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဒီရခိုင်ပြည်နယ်မြို့နယ်အားလုံးမှာအင်တာနက်ဖြတ်တောက်မှုတွေကိုအမြန်ဆုံးရပ်ဆိုင်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။
လက်ရှိချိန်မှာမုံတော့မြို့နယ်ကိုအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်တာကြောင့်လက်ရှိဖြစ်ပေါ်နေတဲ့ COVID-19 ရောဂါနဲ့ပတ်သက်ပြီးသတင်းရှင်းလင်းတွေသိရှိခွင့်ရသလိုလူမှုရေး၊စီးပွားရေး၊ကျန်းမာရေးတွေအတွက်လည်းပိုကောင်းမွန်လာတယ်လို့မုံတော့ဒေသခံတွေကပြောဆိုကြပါတယ်။ရခိုင်မြောက်ပိုင်းကမြို့နယ်ရှိကူနဲ့ရှင်းပြည်နယ်ကပလောဝမြို့နယ်တွေကိုအင်တာနက်လိုင်းဖြတ်တောက်ထားတာနဲ့ပတ်သက်ပြီးပြန်ဖွင့်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာရောပြည်တွင်းကလွှတ်တော်မှတ်တွေနဲ့အရာဖက်လူမှုဖွဲ့စည်းတွေကတောင်းဆိုထားကြတာပါ။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့တာပါ။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ် 855ရန်ကုန်စာရိုက်ကြီးစုကစာယူသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှိနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါရဲ့
ကဘာကယောဂါဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ပိုင်းအစိုးရကယောဂါပြန့်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးဖြစ်ပေါ်စေမှုကိုထိန်းချုပ်လိုက်တာယောဂါပိုးကူးစက်ခံရသူတွေနေထိုင်တဲ့လူနေရပ်ကွက်တွေအတွင်းကိုပိုးသက်စေချမ်းပြီးတော့ယောဂါပိုးကူးစက်ခံနိုင်ခြင်းရှိသူတွေကိုကရက်ဒီ21ရက်ထားရှိပြီးတော့စောင့်ကြည့်စေတာတွေလှုပ်ဆောင်ခဲ့တဲ့အတွက်လက်ရှိအချိန်မှာတော့ယောဂါကူးစက်မှုကိုထိတ်ချုပ်လာနိုင်တဲ့အနေအထားကိုရောက်ရှိလာပါတယ်။ပြည်သူတွေအနေနဲ့လက်ရှိအနေအထားပေါ်မှာဘယ်လိုသုံးသပ်တယ်လဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာမတ်လ23ရက်နေ့ကနေစတင်ပြီးတော့ကူးစက်ခံရသူတွေကိုတွေ့ရှိခဲ့တဲ့အတွက်အစိုးရကကူးစက်ခံရသူတွေနေထိုင်တဲ့နေရာဒေသတွေမှာကူးစက်ပြန့်ပွားမှုတွေကိုထိန်းချုပ်လိုတဲ့အတွက်ပြည်သူအများစုဟာဧပြီလမှာအိမ်မှာနေကြရတဲ့အချိန်တွေပိုများလာခဲ့ပေမယ့်မေလ3ကစတင်ပြီးတော့ပြည်သူချို့ကလုပ်ငန်းတွေကိုပြန်လည်ဝင်ရောက်တာတွေရှိလာခဲ့ပါပြီ။ရန်ကုန်မြို့မှာနေထိုင်တဲ့ကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့မတ်ဆာဆာဦးကလည်းကုမ္ပဏီအနေနဲ့ကာလရှည်ပိတ်ထားဖို့ဆိုတာမဖြစ်နိုင်တဲ့အတွက်လက်ရှိချိန်မှာရုံးပြန်တက်ပြီးတော့လုပ်ငန်းဝင်ဝင်နေပြီဖြစ်ကြောင်းခုလိုပြောပါတယ်
။ပြီးတော့ group A group B ခွဲပြီးတော့ဒီတစ်ပတ်ကို group A ကတက်တယ်နောက်တစ်ပတ်ကို group B ကတက်တယ်အဲ့လိုမျိုးသွားရတယ်။တုံးကတော့ ferry ဘိုင်းနေစီစဉ်နေတယ်။တုံးက math day လက် 8 day လည်းအပြည့်စုံနဲ့ထုတ်ပေးထားတယ်။ဆန်သွားရတယ်နောက်စိုက်ကန်းသွားရတာရှိအဲ့လိုမျိုးတွေဆိုတော့ဟိုလူထူထပ်တဲ့နေရာတွေသွားတဲ့အထက်ကကိုယ်ယောဂကုမာတွေပေါ့အဲ့လိုမျိုးတွေတော့နည်းနည်းကြောက်တဲ့စိတ်တွေဖြစ်မိတယ
်ပြည်သူတွေအနေနဲ့ရက်ရှိအလုတ်ရက်နားထားဖို့ဆိုတာမဖြစ်နိုင်တဲ့အတွက်အလုတ်ပြန်လုပ်နေကြရပြီမြေယောဂမကူးဆက်အောင်တော့ကြိုတင်ကာကွယ်မှုတွေကိုပြုလုပ်နေတယ်လို့ဝန်ထမ်းတူဖြစ်တဲ့ကိုလင်းထက်နောင်ကအခုလိုပြောပါတယ်
ဟာအလုပ်တော်လို့ရှိရင်တော့ခိုင်းနဲ့လာကြပြီဆိုအလုပ်ပြန်နေကြတော့ကျွန်တော်နေပါကြောက်လာနဲ့ခိုင်းကစီးရတာပေါ့နော်အလုပ်ကိုတောင်းမယ်ဆိုရင်တော့ကျွန်တော်ဟန်ချက်ရေးပါပါတယ်ခင်ဗျာပြီးတော့မစ္စတာပါပါခင်ဗျာထီရောင်းဝင်လုပ်ငန်းလုပ်ကင်နေတဲ့သူကလည်းစာဝင်နေရရှိနေသေးတဲ့အတွက်ဂျာစီနားမနေနိုင်တော့တဲ့အကြောင်းခုလိုပြောလာပါတယ်ကျွန်တော်ဒီအကုန်လုံးလော်လောက်ချလို့ရတယ်ဒီအိမ်စ
ဆိုရအနေနဲ့မဟာဒကြံပိတ်ရက်ကာလတွင်မှာခြေခံလူရန်စားတွေအတွက်အိမ်တော်စုတစုကိုစံစီစားပေးချက်သွန်စားတဲ့စားတက်ကုံငါမျိုးထောက်ပံ့နေတာတွေလုပ်ဆောင်ခဲ့ပါတယ်။ဒါပြင်နိုင်ငံတော်တိုင်ပင်ခံတော်အောင်ဆန်းစုကြည်ကလည်းဖေ့စ်ဘွတ်မှာအကောင့်ဖွင့်ပြီးတော့ပြည်သူတွေနဲ့တိုက်ရိုက်ထိတွေ့ပြောဆိုမှုတွေပြုလုပ်ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုကြိုးစားအားထုတ်တာတွေလု ဲ့အမြင်နဲ့သဘောထားကိုထုတ်ဖော်ပြောဆိုလာချပါတယ်
။အစိုးရတော့အကောင်းဆုံးလုပ်ပေးနေရပါပဲ။အစိုးရလုပ်ပေးနေတဲ့ပေါ်တော့ဘာမှပြောချင်မရှိပါဘူး။
အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့ထီရောင်းဝယ်ရေးလုပ်ကိုင်နေသူကလည်းခုလိုပြောပါတယ
်။အစိုးရကတော့သူတို့နိုင်တယ်လို့လုပ်ပေးတာကောင်းပါလေ။သူပဲသူတို့လည်းဒီချမ်းသာတဲ့နိုင်ငံမဟုတ်ဘူးလေ။ချမ်းသာတဲ့နိုင်ငံမဟုတ်တော့သူတို့နိုင်တယ်တော့တော်တော်ပြီးတာပဲ။အဲ့လိုလုပ်ပြီးတာလည်းကောင်းပါလေ
။ကိုလင်းထန်တော်ကအခုလိုပြောပါတယ်
။အစိုးရကောင်တွေဝင်လာတယ်ပြီးတော့စနေစီဝေးရတဲ့ပတ်သက်ပြီးကျွန်တော်တို့ရတဲ့ရန်လေးဝမ်းသာမိပါတယ်။
မေလ15ရက်နေ့တီလူစုလူဝေးကိုရှောင်ကျဉ်မှုခီးသွားလာရေးတွေကိုကန့်သက်ထားတဲ့ထုတ်ပြန်ချက်တွေနဲ့ထိန်းချုပ်မှုကိုဆက်လက်လှုပ်ဆောင်နေမှာဖြစ်တယ်လို့အစိုးရကထုတ်ပြန်ကြေညာခဲ့ပါတယ်။အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့လမ်းညွှန်ချက်တွေအရာလုပ်ငန်းအများစုကတော့မေလ15ရက်နေ့တီပိတ်ထားရမှာဖြစ်တဲ့အတွက်ဝန်ထမ်းချုပ်တွေကစိုးရိမ်ပူပန်မှုတွေရှိလာတာကိုလည်းတွေ့မြင်ရပါတယ်။
အခုလာကအပြည့်ရနေပြီပဲလေနောက်လာရင်နောက်လာရင်နောက်လာကြလာစားအခုတော့အပြည့်ရဖို့ကတော့မထင်ဘူးပေါ့နော်မထင်ဘူးပေါ့ကိုရီတွက်လည်းစီးပွားရေးဟိုပေါ့အစံဝင်ဝေးရဖို့ကနည်းနည်းချက်တဲဖြစ်မယ်လို့ထင်တယ
်လက်ရှိချိန်ဒီမှာထီရောင်းဝယ်ရေးကျဆင်းသွားတဲ့အတွက်ထီလုပ်ငန်းလုပ်ကင်သူကလည်းသူ့ရဲ့အမည်ကိုခုလိုပြောပါသေးတယ
်တကယ်ဒီလိုသာဆပီးစီကြမှာဆိုရှင်ရဲ့ဒီလိုမဖြစ်တော့ဘူးတခြားသူရေလုံးရရမယ့်ဥစ္စာလေးတစ်ခုချောင်းအောင်မှာပေါ့ပြောင်းအောင်ပေါ့
ကဘာကယောဂါကမြန်မာနိုင်ငံရဲ့အခြေခံလူတန်းစားနဲ့အသေးစားအလက်စားလုပ်ငန်းတွေကိုပုံမထိကြိုက်နိုင်တဲ့အနေအထားတွေရှိနေတဲ့အတွက်လုပ်ငန်းရပ်တန့်မှုတွေဖြစ်ပေါ်လာပြီးတော့အလုပ်လက်မဲ့ဖြစ်ရမဲ့သူတွေလုပ်ငန်းပြောင်းရမဲ့သူတွေအလုပ်သစ်ရှာရမဲ့သူတွေတစ်နေ့တစ်နေ့ပုံများလာနိုင်တယ်လို့စိုးရိမ်ပူပန်နေသူတွေလည်းရှိနေပါတယ်ရှင်။ကျမမေတ္တာဟေးမာမြန်မာမီဒီယာကနေ VOA ကိုတင်ပြပို့လိုက်တာပါ။
သတ်ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်ဖြစ်ပါဝင်တယ်လို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်ခြင်းမှာဖော်ပြထားတဲ့ Inli Princess Inli Minami Limited ကကျပ်သိန်းတစ်ထောင်အထက်ချင်းငွေရမယ်လို့အစိုးရကထုတ်ပြန်ခဲ့ပြီးနောက်မှာတော့ COVID-19 ချင်းငွေလျှောက်ထားသူတွေကြားမှာလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်။စီမံတမတ်ချက်များပြားပါတဲ့အစိုးရရဲ့ချင်းငွေကိုလက်လန့်မမိချက်သူတွေကတော့ကိုယ့်စီစဉ်တဲ့ကိုလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ဖို့စီစဉ်နေကြပါပြီ။ကျမသင်္ကီထိုက်ပါရှင်။ကွန်ဒီပင်တွေကထွက်တဲ့ဖက်တွေကိုမိရှုရှင်းလင်းနေရတာမြင်ပြီးဒီကနေပလတ်စတစ်အစားတို့လူသုံးကုန်ပစ္စည်းတွေထုတ်ရင်ရမှာပဲဆိုတဲ့စိတ်ကူးကနေကွန်ဘက်တခါသုံးပကံတွေခွက်တွေဇွန်းတွေထုတ်တဲ့နေချာမြန်မာရဲ့တီထောင်သူဦးမင်းကျော်စင်ကနိုင်ငံတကာရဲ့အမှားတွေကိုပါထုတ်နိုင်ဖို့စက်ရုံနဲ့စပြီးတော့စောင့်နေချိန်မှာပဲကိုဗစ် -19 ကပီးကြီးကပေါ်လာခဲ့တာပါ
။ရာနှုန်းပြည့်ညီပါရှိရတယ်လို့ပဲပြောရမှာပေါ့နော်။လုံးဝကျွန်တော်တို့ circulation လုံးဝမရှိတော့ဘူးပေါ့နော်။ကျွန်တော်တို့ဒီ operation လုံးဝရပ်သွားတယ်။အဝယ်လုံးဝမရှိတော့ဘူး။ထုတ်လုံးမှုလုံးဝရပ်ပလိုက်ရတယ်ပေါ့နော
်။သူ့လုပ်ငန်းကိုတွင်းတွင်းကျယ်ကျယ်စတာနှစ်နှစ်မကျော်သေးတော့အစိုးရရဲ့ COVID-19 ချင်းငွေလျှောက်လို့လည်းမရပါဘူးတဲ့
။တကယ်တော့ချင်းငွေရရင်အများကြီးဖြစ်တော့ဘူး။ဘာလို့လဲ။ကျွန်တော်လက်ရှိကျွန်တော်တို့မှာရှိတဲ့လက်ရှိအနေအထားနဲ့ကျွန်တော်ရုံးကံကိုအရန်ခတ်ခဲ့သွားပြီ။အစိုးရချင်းငွေအဲမရရင်တော့ကျွန်တော်ပြန်မချင်းငွေနဲ့ကျွန်တော်တို့ဟိုဟိုနည်းနည်းလေးဆက်ပြီးတော့စကမ်းသွားရမယ်သဘောရှိတာပေါ့နော်အစိုးရချင်းငွေရမယ်ဆိုတော့ကျွန်တော်အတိုင်းထက်လုံးပေါ့လीဟုတ်
ဦးမင်းကျော်စင်တို့နေချမြန်မာထုတ်ကုန်တွေကတော့မရှိမဖြစ်ထုတ်ကုန်တွေမဟုတ်တာကြောင့်ကပေးကာလာကြီးမှာလုပ်ငန်းပြန်ပြီးလက်ပတ်ရင်လဲဝယ်လက်ရှိပါမလားဆိုတာကိုထည့်သွင်းစဉ်းစားနေရတဲ့အနေအထားဖြစ်ပါတယ်။ဒါပေမဲ့စားတောက်ကုန်ထုတ်လုပ်ငန်းတွေနဲ့လုပ်ငန်းပြန်မဆနိုင်သေးပါဘူး။နိုင်ငံတော်အတော်အလာပိတ်ပင်ကန့်သတ်ချက်တွေက ဒေသန်တရာစီမံတွင်နဲ့အသေးသေးဆောင်ရွက်နေကြတာကြောင့်တဲယူပို့ဆောင်ရေးတုံ့နှွေးသွားတာကြောင့်ဖြစ်ပါတယ်။အစိုးရရဲ့ချင်းွယ်စီစဉ်မှာလူမှုဖူလုံရေးစီမံတတ်မှတ်ချက်တွေလည်းပါနေတာကြောင့်နေဒေသတွေကလုပ်ငန်းရှင်တွေအတွက်ကတော့ချင်းွယ်ရရေးမှာအားနည်းချက်တစ်ခုလို့ဖြစ်နေပါတယ်။ကြံကြဲဖြောရေးထုတ်တဲ့ဒေါ်သက်စုထေကတော့အစိုးရရဲ့ချင်းွယ်လျှောက်ထားပြီးမဲ့တိတ်တော်မမျှော်လင့်ပါဘူးတဲ
အဲ့ဒါပဲတည်ရတယ်ဘသူလေးဆိုတော့လည်းတိတိကျကျမတည်ရဘူးလေအခုဒုတိယတတော်190မှာ6ယောက်ချပြီးရယ်ပေါ့နော်ခုအချင်းဝင်နေထားတယ်နှိုင်းရတတော်ကိုဖက်နေတဲ့နေထားမှာရှိနေပါလေမာဒီမြို့ကြီးတွေမှာပေါ့နော်တခြားမြို့ကြီးတွေမှာတကယ်လူမှုဖူလုံရေးစီးမျက်စိကနေကိုက်နေတဲ့လူမျိုးရှိနေတာအခုကမျှော်နေလို့မရတဲ့အနေအထားဖြစ်နေတယ်လို့ကြားပါတယ်ရှင်။အဲတချို့တွေဆိုအခုလည်းအမတို့လည်းကြားမြထင်ပါတယ်ဒိန်း3000ရှောက်တာတော့မှ65ဒိန်းလောက်ပဲအဲရလို့ပြန်အပ်တယ်ဆိုတာမျိုးတွေပေါ့နော်။တကယ်လို့မှဒါအဲ့လိုနည်းနည်းလေးဆိုရင်တော့လေဘာမှဟိုမှဖြစ်တဲ့ဆိုတော့ဆိုးတာဆိုရခဲ့မယ်ဆိုရင်သူတို့လည်းထုတ်ဖြစ်မှာမဟုတ်ဘူးပေါ့နော်။ရန်နေနေဆိုတော့နောက်ပမာဏနဲ့ပေါ့နော်။ဟုတ်ရမရလည်းမှန်းလို့လုံးဝမရတဲ့အနေအထားဖြစ်နေတာဆိုတော့လေ
COVID-19 ကြောင့်အများဆုံးထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကအတုံးလုံးတက်တက်သားသားနဲ့ငွေထုတ်ချေရတာမှာအဓိကကတော့ကပ်ဘေးကာလကြီးအတွင်းဒီလုပ်ငန်းတွေကဝန်ထမ်းတွေကိုဆက်ပြီးတော့လစာပေးထားနိုင်ရေးအတွက်လည်းရည်ရွယ်တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်အဖြစ်ပါဝင်တယ်လို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်ခြင်းမှာဖော်ပြတဲ့အင်းလေး Princess အင်းလေးမင်းသမီး Limited ကဝန်ထမ်းတွေအတွက်တော့လစာရဖို့မပူရပေမဲ့ချင်းွေလည်းမရလုပ်ငန်းလည်းမလဲပတ်နိုင်တော့တဲ့လုပ်ငန်းတွေမှာတော့ဝန်ထမ်းတွေဆက်ပြီးတော့လစာရဖို့မတေချာတော့ပါဘူး။ဦးမင်းကျော်စင်ကတော့သူဝင်တန်းတွေကိုလစာဆက်ပေးဖို့အခက်တွေ့နေပါပြီတဲ့
ဒီမဆာတော့ကတော့ကျွန်တော်မဆာမကုန်ခင်ကကျွန်တော်ပြေးလိုက်တာပေါ့နော်25လောက်ပြပြီးတော့မဆာလာတာပြေးလိုက်တယ်နောက်ဧပြီလစာကိုကျွန်တော် wave နဲ့တွဲပြေးတယ်ဒီလစာပေါ့နော်ဒီရက်ပိုင်းမှာကျွန်တော် wave နဲ့တွဲပြေးလိုက်တယ်ဆိုတော့နောက်လာဟိုဒီလက်ရှိပုံစံတိုင်းဆိုရင်တော့ကျွန်တော်လစာပေးဖို့တော့ခက်ခဲတော်တော်လေးဖြစ်မှာပါဆိုကျွန်တော်လုပ်ငန်းလုံးဝရက်နေတာပေါ့နော်မဆာကူလေးရှင်းမရှိတော့ဘူးလေ
တော်တဲ့စုထေကတော့ဝန်ထမ်းတွေကိုလစာဆက်ပေးထားပြီးဝန်ထမ်းတွေရှေ့ရေးအတွက်ပဲအလုပ်ကိုမဖြစ်မနေပြန်စားဖို့နီလန်ပေါင်းစုံစဉ်းစားနေပါတယ
်။ဟောလစာတော့ပြထားသေးပဲရှိပါသေးရဲ့ရှင်။ဒီလစာ plus ပေါ့နော်နောက်ထပ်တခြားစန်စီစာပေါ့ဖေးနဲ့အမျိုးတခြားအဲကဲကြောချက်တုံပေါ့နော်အဲ့ဒါတွေရမှာအစားအခုလက်ရှိတော့ထောက်ပံ့ပေးထားတော့မရှိပါသေးရဲ့ရှင်။နောက်လ15ရက်နေ့ထိပေါ့နော်အဲ့ဒီဒီတော့အစလို့ဒီချာအရင်တိုင်းမှာဆက်ပြီးတော့ထောက်ပံ့ပေးနေရောမှာ15ရင်းနေဆိုရင်တော့မဖြစ်ဖြစ်တဲ့အနေနဲ့ဆက်ယုံပြန်ဖွင့်ဖို့တော့အစီအစဉ်နေပါပြီရှင်
။ COVID-19 ကြောင့်ထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကပံ့ပိုးထောက်ပံ့တာမှာအားလုံးအကျုံးဝင်အောင်တော့ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာကိုစီးပွားရေးအတိုင်းအဝိုင်းကနားလည်ထားပြီးမြဲလေဒီလုပ်ငန်းစဉ်မှာပိုပြီးတော့ပွင့်လင်းမြင်သာမှုရှိဖို့မျှော်လင့်နေကြတာပါ။အခုအစိုးရရဲ့ချင်းငွေရလိုကြတဲ့အဓိကအကြောင်းရင်းကလည်းအတိုးနှုန်းအဆမတန်နည်းပါးသက်သာတာကြောင့်ဖြစ်ပါတယ်။ COVID-19 ကာလမှာလက်ရှိဘန်တိုးနှုန်းတွေကိုရှော့ချပေးနိုင်ဖို့ရောအလားအလာရှိပါသလားလို့ပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အတွင်းမှလွှတ်တော်အမဦးတင်ထွန်းနိုင်ကို VOE ကမေးမြန်းခဲ့တဲ့အခါမှာတော့
COVID-19 ကာလတစ်ခုပေါ့လေမကျော်လွှားနိုင်ရင်ကာလတစ်ခုမှာဒီအတူအရင်ပြဆက်မှုနဲ့ပတ်သက်ပြီးတော့ပေါ့လေဒိုင်းလာတစ်ခုအထိဖြေလျှော့ပေးနိုင်တယ်ဆိုခဲ့ရင်တော့လေသူတို့တွေကတော့တစ်ဖက်ကလုပ်ငန်းမကောင်းနေတယ်လို့ဒီဘက်ကဒီဘဏ်နဲ့ပတ်သက်တဲ့အပိုင်းမှာတော့တက်တာရရနိုင်တယ်ပေါ့နော်တက်တာရနိုင်တာပေါ့အဲဒါမျိုးကတော့ဘူဘန်နေနဲ့ဆောင်ရွက်ကောင်းဆောင်ရွက်နိုင်တယ်လို့တော့ကျွန်တော်မြင်ပါတယ်ဒါနဲ့အဲ့လိုမျိုးလုပ်ဖို့ဆိုရင်တော့လေချင်းငွေယူထားတဲ့လုပ်ငန်းအားလုံးကိုပေးမှလားဒီလုပ်ငန်းကိုပေးမလဲဆိုတာကြီးကကျွန်တော်တို့မိခေါ်နေပေါ်လာလိမ့်မယ်အဲ့တော့ဒီလုပ်ငန်းပေးတော့လေကျန်တဲ့လုပ်ငန်းတွေလည်းသူနည်းသူဟန်နဲ့သူတို့လည်းစင်မပြေဖြစ်နေတာဖြစ်တဲ့အခါကျတော့ဟိုတကယ်လုပ်ပြမယ်ဆိုရင်တော့မှဘူဘန်နီနဲ့တော်တော်လေးချင့်ကြေပြီးမှလုပ်ဖို့များတယ်လို့တော့ကျွန်တော်ထင်ပါတယ်ဗျ
လက်ရှိအနေထားမှာတော့အစိုးရရဲ့အတူနှုံးသက်သာတဲ့ချင်းငွေမရနိုင်တဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအနေနဲ့ကတော့ကိုနီးကိုဟန်နဲ့ချင်းငွေရှာပြီးရှေ့ဆက်ကြရမယ်အနေထားပါရှင
်ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်ပါပါCOVID-19 ကာယရောဂါနဲ့ပတ်သက်တဲ့အကြောင်းတွေကိုဆက်သွယ်မေးနိုင်တဲ့ call center ကိုကျန်းမာရေးနဲ့အားစားဝင်ကြီးဌာနကဖွင့်လှစ်ထားပါတယ်။ COVID ရောဂါလက္ခဏာတွေ၊ကူးစက်နိုင်တဲ့နည်းလမ်းတွေ၊ကာကွယ်နိုင်မဲ့နည်းလမ်းတွေအပြင်မြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့အသွါလာကန့်သတ်ချက်တွေအကြောင်းရောဂါပိုးကူးစက်မှုနောက်ဆုံးအခြေအနေတွေအကြောင်းကိုစေတုဒေသနာဦးစီးဌာနမှ National Call Center ဖွင့်ပြီးတော့အခမဲ့ဖြေကြားပေးနေတာပါ။စေတုဒေသနာဦးစီးဌာနနဲ့မြန်မာနိုင်ငံဆရာဝန်အသင်းတို့ကစေတနာဝန်ထမ်းဆရာဝန်တွေကမနေ့၈နှစ်ရီကနေည၈နှစ်ရီအထိတနေ့ကို၁၂နှစ်ရီဖြေကြားပေးနေကြပါတယ်။အမေးများပြီးမဖြစ်မနေသိရှိထားတဲ့ COVID ရောဂါနဲ့ဆိုင်တဲ့ကျန်းမာရေးအသိပညာပေးသတင်းအချက်အလက်တွေကိုလည်းဆက်နဲ့အလိုအလျောက်ဖြေကြားပေးနေပါတယ်။ April 9ရက်နေ့ကစတင်ဖြေကြားပေးနေတဲ့ National Call Center မှာမေခွန်းတွေကိုဖြေနိုင်ဖို့ဘလို့အသေးအချပြင်ဆင်ထားတယ်ဆိုတာကိုစေတုဒေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုရှင်းပြပါဗျ။
ဟိုယောဂနဲ့ဆိုင်နေပေါ့နော်စီးပညာဆိုင်တာအချက်လက်ကြည့်ဦးကျွန်တော်ကကျွန်တော်တို့ယူမှရှိတယ်ဆရာဝန်တွေကအဖွဲလေးတွေခွဲပြီးတော့ဥပမာပေါ့ COVID-19 ဆိုတာဘာလဲဆိုတာနဲ့ပတ်သက်လို့ရှိရင် international ကအချက်လက်ကြည့်အကုန်လုံးကျွန်တော်တို့ရှာရေးရှိတယ်ကွန်ဗန်လုပ်ပြီးအိမ်မှာသက်ဆိုင်ရာပညာရှင်တွေအကုန်လုံးပါတာပေါ့ကျွန်တော်တို့အဖွဲ့မှာဟိုမိုက်ခရိုဘိုလော့ဂျစ်စတမျိုးတွေပါတယ်ပက်တိုလော့ဂျစ်တွေပါတယ်ကျွန်တော်တို့ public health specialist တွေပါတယ်ပေါ့နော်ကဏ္ဍပေါင်းဆိုရင် specialist တွေအကုန်လုံးပါကြတယ်ပါကြပြီးတော့ခေါင်းစဉ်တွေခွဲပြီးကျွန်တော်တို့ဒီကိုနေနိုင်တယ်နေဖို့နေပြီးတော့ကျွန်တော်တို့ဘက်ကပြန်ဖြေရမယ် standard answer တွေပေါ့ယောဂလက္ခဏာနဲ့ပတ်သက်ရင်ကျွန်တော်တို့ဘယ်လိုနေရတယ်ဘယ်လိုရှိနေလဲဆိုတာကိုညှိနှိုင်းရတယ်ပေါ့နော်နောက်တစ်ခုက prevention and control နဲ့ပတ်သက်တာလေအမျိုးမျိုးဆိုရင်လည်းကျွန်တော်ဒီပိုးကပဲနေရာမှာဘလောက်တက်ရှင်နေဆိုတာအစားတစ်ခါတည်းမှာဒီလိုဆိုတာပြောရဲချက်လက်တွေပဲဖြစ်ဖြစ်တခြားသူတွေမှာရှိနေတာစာသူတွေချက်လက်တွေပဲဖြစ်ကြောင်းကြောင်းသွားတာရှိတာပေါ့နော်အဖြစ်ဖြစ်ဖြစ်သွားတာရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ရရှာရတဲ့အချက်လက်တွေအမှန်တည်းဖြစ်အောင်လို့နောက်ပြီးတော့ဟိုသူတို့ဆက်ဆွယ်ဆောင်ရွက်လို့ရမယ်ပုံတွေပေါ့ဘယ်ကြောင်းညာနဲ့ပတ်သက်ရင်ဘယ်ဌာနကိုတော့ဘယ်လိုဆက်ရမယ်ဆိုတဲ့အမျိုးပေါ့ခေါ်ဆိုရရဲ့ဖုန်းနံပါတ်ဒီစုဆောင်မှမျိုးလေးပဲဆောင်းလို့ရတယ်ပေါ့နော
်အဲ့လိုမျိုးဒီတနိုင်ကလုံးအတိုင်းတာနဲ့ call center ဖွင့်ထားတဲ့အခါမှာပေါ့နော်ဒီဆက်သွယ်လာတဲ့အလူတွေရောဘလို့အကြောင်းအရာတွေသူတို့အဓိကနေကြပါလဲရှင်ဟုတ်ကဲ့
တော့သူတို့အဓိကနေကြတဲ့အကြောင်းအရာတွေမှာ prevention and control ထိန်းချုပ်တာနဲ့ကာကွယ်ရနဲ့ပတ်သက်တာတွေတော်ပြီးတယ်ပေါ့နော်နောက်တစ်ခုက transmission နဲ့ပတ်သက်တာလည်းပြီးတယ်နောက်တစ်ခု quarantine နဲ့ပတ်သက်တာတွေလည်းတော်ပြီးတယ်ဒီလိုရရမှာ quarantine လုပ်ထားရတဲ့ပတ်သက်တဲ့အကြောင်းအရာကိုမိသားပြောတာရှိတယ်။နောက်တစ်ခုဒီလိုရန်စိတ်ဝင်စားတာတွေက current update ကြီးပေါ့။ COVID-19 case ရဲ့ update ကိုအစပိုင်းကဆိုသူကလူနေသေးတဲ့ခါကျတော့သူက case number တွေနဲ့ကိုမိသားကျွန်တော်တို့က update ဟိုအသိစိတ်အောင်ထုတ်ထားရတယ်ပေါ့။နောက်တစ်ချို့ကတော့ဒီရဲ့တချို့တော့ဒီအချိန်မှာမြင်မကောင်းဖြစ်တယ်။မာနစီချောင်းဆိုးဖြစ်တယ်။အဲအလေးလေးဒီဒီလိုမျိုးဖြစ်နိုင်ပလေဒါ COVID ကိုဖြစ်နိုင်ကြည့်ရှိတာလား။သူဘယ်လိုလုပ်ရမလဲဆိုတာမျိုးကြီးညားရှိတာပေါ့နော်။အဲတချို့အနေနဲ့ကတော့ vaccine နဲ့ treatment ကြောင့်ကြီးတယ်ပေါ့။အ
ဲ့လိုမျိုးပေါ့နော်ဆက်သွယ်လာတဲ့သူတွေထဲမှာခုနကတော့လို့ပြောသူတကယ်ပဲသူတို့တည်ချင်လို့ဆက်သွယ်လာကြတယ်။ဒါပေမဲ့အဲ့ထဲမှာလည်းတကယ်နေမကောင်းဖြစ်တဲ့သူပါတယ်ဆိုရင်သူတို့ကိုဒီဆက်ပြီးတော့ကုသနိုင်အောင်ရောသက်ဆိုင်တဲ့ဆေးရုံဆေးခန်းတွေနဲ့ဆရာမတို့ဘက်ကချိတ်ဆက်ပေးတာမျိုးလုပ်လာချက်။အ
ဲသူရဲ့သူပြောတာပေါ့လို့အများကြီးမြင်တယ်ပေါ့နော်။ဥပမာပေါ့။အဲ COVID နဲ့မဆိုင်ဘူးလို့ပေကြာလောက်တဲ့စင်တန်မျိုးလေးပြောတာကြာနော်ကျွန်တော်တို့လည်းဒီအကုန်လုံးဆရာဝန်ကြီးလည်းရှင်းနေတာဖြစ်တဲ့အတွက်ဒါမျိုးဆိုရင်တော့သူဟိုကောင်ဆယ်လင်းတဘုံမျိုးကောင်ဆယ်လင်းဆိုတာတိတ်သူစိတ်အေးချမ်းသွားအောင်လို့ပေါ့နော်ဒီလိုဒီလိုကတော့ဒီလိုယောဂလက္ခဏာနဲ့ဘယ်မှာတော့မတူဘူးဆိုတဲ့အမျိုးလေးကျွန်တော်တို့ကြားရတယ်ပေါ့နော်တချို့လူကတကယ်ကိုအဲ့လိုပြောရင်းနဲ့စိတ်ပူနေတယ်သူကနော်စိတ်ပူနေတဲ့အမျိုးဆိုရင်တော့ကျွန်တော်တို့ကသူရှိနေတဲ့မျိုးနဲ့ဒီသားကစေယုံစေယုံတော့ဘူးကျမတို့ညီကြရဲပေါ့နော်တခါတည်းမှာတော့တခါတော့ကြုံရအဲဒီကျမတို့ဖြစ်နေညီမလေးတယောက်ကပဲသူကိုယ်တိုင်အဲဒီမျိုးကမျိုးနဲ့ကျမတို့ဦးစီးချမ်းတာကိုနောက်ဖုန်းဆက်ပြီးလိုက်တဲ့အဲဒီသမီးဖုန်းနံပါတ်လည်းဖိပြီးအဲ့လိုလုပ်ပြီးလိုက်တာမျိုးတော့ရှိတယ်ဒါပေမဲ့ အမြဲတမ်းတော့ကျွန်တော်တို့ကအလိုကိုကိုယ်ကဖုံးဆက်ပြီးလုပ်ပြရမလို့မလုပ်နိုင်ဘူး။ဒါပေမဲ့သူတို့ကတော့သူတို့ဖုံးနံပါတ်လိုချင်တယ်။ဘယ်မျိုးပဲမျိုးပါပါသူတို့ကျမရဲ့ဌာနကိုသွားချင်တယ်။သူတို့ဆက်သွယ်ချင်တယ်လို့ဆိုရင်ကျွန်တော်တို့အားရရအောင်ပြီးတယ်ပေါ့နော်။ပြန်ပို့ပေးတယ်ပေါ့။
ဆိုတော့အဲ့လိုမျိုးဆရာမတို့ call center လုပ်တဲ့အခါမှာရောဘယ်လိုအခက်အခဲရောရှိလားရှင့်ဖြစ်ရဲ့ဟိုမေးခွန်းမေးတဲ့အပိုင်းမှာပဲဖြစ်ဖြစ်ဟိုဖြစ်ဆိုတဲ့အပိုင်းမှာပဲဖြစ်အခက်အခဲရှိတွေ့ရလား
အခက်အခဲရှိပါတယ်ကျွန်တော်အခက်အခဲလေးရင်မပြောဘူးမှာကျွန်တော်တို့ရန်နေတဲ့အချိန်မှာအဖွဲလေးခွဲပြီးတော့သွားနေရပေါ့နော်ဒီနေ့ရှင်းတာရနေနေလဲနှစ်နာရီမှာချူတီတော့ဆူရှိနေလဲနှစ်နာရီရနေရရှင်းနာကြည့်တတုံးရှိတယ်ပေါ့နော်ဒီနေ့တနေ့ကိုချူတီဆက်ဆိုင်လို့ဆိုပြီးเป็นท่องหาเราพี่อะไรป่ะเค้าก็บ้องท่องจอพี่อะไรป่ะไอ้มาแค่ๆจะพ่อเราบาเลยสอพี่ก็เป็นประมาณเนี่ยคือว่าชื่อ6นาทีลงๆประมาณไปอ่ะพี่เนี่ยอะไรเฉยๆน้ําเสร็จได้คอลีนี่ဝင်น่ะจมูก4เหย่าค่ะเหย่าว่าก็นี่ซ่าเลยป่ะเจ๊สู่พี่ก็พอได้คอมิวนี่ไอ้แมงเอ็นเซนเซนเซนจอได้คอมิวนี่แล้วคลีนทีป่ะคลีนนี่จังๆเสร็จแล้วจะได้เสร็จนี่แหละสมมุติอุสุละชีเสียลงขึ้นไล่ดิပြောနေနေနေနဲ့နောက်အဆိုးဆုံးကတော့ဆိုက်ဆိုရယ်စမန်လူခေါ်လို့ရအောင်ပေါ့နော်လိမ့်မိုင်းဆိုင်အောင်ဆက်စောကားတဲ့စကားအုံလုံးနေနေပြောနေခေါ်မျိုးတိခေါ်တာကြီးကျုံတာတဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ကျွန်မဆိုလို့တင်တာဟိုလူတရားခေါ်ရဲဆိုရင်ဒီလိုခေါ်မျိုးကငါးခေါ်လောက်ပြီတော့ဖြစ်ရင်ဖြစ်တယ်ဆိုပြီးမိမိတကယ်တမ်းကျတော့ဖြစ်များလူရဖြစ်လဲပြန်မယ်လေဒီခါစိတ်နှောက်ရက်ဖြစ်လာတာပေါ့နော်အလိုမျိုးကြီးအဲ့ဒီကြာနော်လေအခုချိန်ကြီးရောကိုကဒင်းကြီးခံပြီးတော့ခြေနေပါလေဒါလို့ဆိုတော့တကယ်တမ်းသိချင်လို့မေးတဲ့ပြည်သူကအများစုဖြစ်နေတော့လေ
စေတုတေသနာဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာမြို့မြို့မော်ပါရှင်ကျန်းမာရေးဌာနရဲ့ COVID-19 အတွက် National Call Center ကို UNICEF အဖွဲ့ရဲ့ပတ်ပေါင်းမှု Blue Ocean Investment Limited ရဲ့ကူညီမှုတွေနဲ့ဖွင့်လှစ်ထားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ Mobile ဆက်သွယ်ရေး Operator တွေဖြစ်ကြတဲ့ MPD, Telenor, Ooredoo,MyTel တို့ကလည်းပူပေါင်းဆောင်ရွက်နေကြပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့2019ဖြစ်ပါတယ်ရှင်။ဒီမှာဆုမြတ်ပါပ
ါ။ငင်းလာပါရှင်။အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီလိုတက်တဲ့ရောင်တင်းတော်မှာတော့မရှင်းအိုဘားမားအကြောင်းရိုက်ခူးထားတဲ့မက်တန်ရုပ်ရှင်ဗကမ်မင်းကို Netflix Online မှာမကြခင်ပြသတော့မှာဖြစ်ပါသေးတယ်။ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျကြားသူတွေနဲ့အမှုပညာလောကကတည်င်းတူတူထွားကိုပြပြပေးသွားပါမယ်။ American Tamara Hong ကတော့မရှင်းအိုဘားမားအကြောင်းရိုက်ခူးထားတဲ့မက်တန်ရုပ်ရှင်ဗကမ်မင်းကို Netflix Online ရုပ်တင်လိုက်ကလာမယ့်တည်င်းပတ်မှာစပြီးတော့ပြသမယ်လို့တည်င်းလာနေ April 29ရက်နေ့ကပဲကြေညာသွားတာပါ။တမရဟောင်းကရောမီရှဲအိုဘားမားရဲ့ဘဝကိုအတွင်းကြကြပြသထားတဲ့ဒီမှတ်တမ်းရုပ်ရှင်က2018နဲ့2019အတွင်းမှာသူ့ရဲ့အာထုပ်ပတ္တိစာအုပ်ဗကမ်မင်းကိုမြို့34မြို့ကိုလှည့်ပြီးတော့ကြော်ညာတဲ့ကာလတစ်လျှောက်ကိုရိုက်ခူးပြထားတာပါတိဂီတာပွဲကြီးတွေကိုစီစဉ်ခြင်းပါတဲ့ကုမ္ပဏီ Live Nation ကစီစဉ်တဲ့ဒီစာအုပ်အယောင်မြင့်တက်မှုမီရှဲအိုဘားမားခီးစဉ်က Rock ဂီတာပွဲကြီးတွေလိုမျိုးမျိုးတွေလှည့်ပြီးတော့ဖျော်ဖြေတဲ့ခီးစဉ်တွေစီစဉ်ရတဲ့အတိုင်းအတာအထိကိုရှိခဲ့ပြီးတော့ဂီတာပွဲတွေကျင်းပတဲ့အားကစားရုံတွေအပြည့်အစုံလက်မှတ်တွေရောင်းချခဲ့ရပါတယ်။အခုသူ့ရဲ့ဒီမှတ်တမ်းရုပ်ရှင်ကို Netflix မှာမေလ6ရက်နေ့မှာပြသမှာဖြစ်ပါတယ်။ Michelle Obama ကသူတို့အတူတူရတဲ့ဒီခီးစဉ်အတွေ့အကြုံကတကယ်အစ်စ်မှန်ဖြစ်ပါတယ်။ဘာအကြောင်းကြောင့်မှတောက်ပြက်သွားကြမရှိဘူးလို့ပြောသွားပါတယ်
။ The tour could do a great job.Of giving me a little taste of it.
How do you feel like, how do I put this? How do you feel?
I think how she had to go, thing and I you go, book on it and I got go bump on my mind.ဘကမ်းမင်းအတွက်အကျဉ်းဉျံနဲ့စိတ်ကူးတွေဖလှယ်ထားတဲ့နေရာမှာကိုယ့်ရဲ့မျှော်လင့်ချက်တွေကိုရဲရဲဝံ့ဝံ့ထုတ်ပြခဲ့ကြတယ်လို့ကမ်ရာဂရောမစ္စစ်အိုဘားမားကပြောပါတယ်။ချစ်တဲ့သူတွေကိုဂရုစိုက်ရတာရောကျမတို့လူ့ဘောင်အတိုင်းအဝိုင်းအတွက်လိုအပ်တာတွေကိုလုပ်ပေးရင်းနဲ့ရောဘာဖြစ်နေမယ်မသိအသေးချနားလည်လို့မရဝေခွဲမရဖြစ်ပြီးတော့မရေရာမှုတွေနဲ့ကြုံနေရခြင်းတစ်ဖက်ကလည်းလူတွေအလုပ်တွေကြောင်းနေမပြည့်အောင်လို့လုပ်နေကြရတဲ့အခုလိုကမ္ဘာလုံးဆိုင်ရာကုသရောဂါကပ်ဘေးကြီးကိုကြော်ဖြတ်ဖို့ကြက်ကြက်ခံရက်တည်နေရခြင်းမှာအရင်ကရခဲ့တဲ့အမှတ်ရစရာတွေတည်ကျွမ်းဆက်ဆံခဲ့ရတာတွေကိုပေါ်ပြရတော့အရင်ကထက်တန်ဖိုးထားမိပါတယ်လို့ Mrs. Obama ကဆိုပါတယ်။ Mrs. Obama ရဲ့ဗကမ်းမင်းဆိုတဲ့အာထုပ်ပတ္တိစာအုပ်ကစာအုပ်ပေါင်း17တန်းကျော်ရောင်းချခဲ့ရပြီးတော့ဘာသာစကား20ကျော်နဲ့ဘာသာပြန်ထပ်ဆင်ထုတ်ဝေနိုင်ခဲ့တာပါ။ ကျလို့သမရာဟောင်းကရောမရှဲအိုဘားမားကိုလူတွေအထူးသဘောကျနှစ်ဆိုင်ကြရတာကြောင့်သူကို2020သမရာရွေးကောက်ပွဲမှာတွေ့ရလိမ့်မလားဆိုတဲ့ထင်ကြေးတွေလည်းရှိခဲ့ပါသေး American သမရရွေးကောက်ပွဲမှာ Democratic Party ဘက်ကနေသမရလောင်းအဖြစ်နဲ့ရွေးခံရမယ့်ပုံရှိတဲ့ဒုသမရဟောင်းဂျိုးဘိုင်ဒန်က Mrs. Obama သာဆန္ဒရှိမယ်ဆိုရင်တော့သူ့ကိုဒုသမရလောင်းနေရာမှာခေါ်ယူပြီးတော့ဒီသမရရွေးကောက်ပွဲအတွက်ဒီရွေးကောက်ခံတွဲဖက်အဖြစ်နဲ့ချက်ချင်းကိုရွေးလိုက်မှာဖြစ်တယ်။ဒါပေမဲ့ Mrs. Obama ကဒီသမရနေရာနိုင်ငံရေးမှာပါဝင်ခြင်းမမထင်ဘူးလို့ပြောပါတယ်။အခု Michelle Obama ရဲ့ပကံမင်းမှတ်တမ်းရုပ်ရှင်ကိုဝါရင့်မှတ်တမ်းရုပ်ရှင်ဖန်တီးတဲ့ Nadia Holgren ကရိုက်ကူးပြီးတော့ Mrs. Obama ရဲ့စာအုပ်အယောင်နှစ်တင်ခီးတစ်ချောင်းမြို့တိုင်းကိုလိုက်ပြီးတော့သူရိုက်ကူးတာဖြစ်ပါတယ်။ Tamara Howard Obama နဲ့ဇနီးဖြစ်တဲ့ Michelle Obama တို့ဟာ Higher Ground Production ဆိုတဲ့ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကိုထောင်လိုက်ပြီးတော့အခုဒီမှတ်တမ်းရုပ်ရှင်ကိုလည်းသူတို့ထုတ်လုပ်ရေးကဖန်တီးတာပါ။သူတို့က Netflix နဲ့တည်တံ့စာချုပ်ချုပ်ဆိုထားပြီးအောင်မြင်မှုတွေလည်းရနေပါသေး။သူတို့ထုတ်လို့ရတဲ့ပထမဦးဆုံးရုပ်ရှင်ဖြစ်တဲ့ American Factory ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကိုတော့ Julia Ricca နဲ့ Steven Bogner တို့ကညွှန်ကြားရိုက်ကူတာဖြစ်ပြီးတော့ဒီနေ့အစ Academy ဆုချီးမြှင့်ပွဲမှာအကောင်းဆုံးမှတ်တမ်းရုပ်ရှင်ဆုရရှိခဲ့ပါလိမ့်ရှင်။ကလေးနွားအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်ကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မေလ4ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကထိတ်တန့်ရသတင်းတွေကိုကျွန်မစုမြတ်မောင်ကတလှည့်ပြောပါဦးမယ်ရှင်ဒီကမ္ဘာလုံးမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူဟာဒီကနေ့3000ခွဲကျော်သွားပါပြီ။ကမ္ဘာတဝန်ကိုဗစ် -19 ကရောဂါကူးစက်မှုကိုစာရင်းပြုစုထားတဲ့ John Hopkins တက္ကသိုလ်ရဲ့စာရင်းအရရောဂါကူးစက်သူ3000ခွဲကျော်နဲ့သေဆုံးသူ 24,500 ကျော်ရှိပါတယ်။နယူးဇီလန်နိုင်ငံမှာတော့စစ်ဆင်မှုတွေအရဒီကနေ့ရောဂါပိုးကူးသူအသစ်တရားမှမရှိတဲ့အတွက်မတ်လလယ်တည်းကဆိုရင်ပထမအဆုံးအချိန်နောက်ထပ်ရောဂါပိုးကူးစက်သူမရှိတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုအဆိုးဆုံးနိုင်ငံတစ်ခုဖြစ်တဲ့အီတလီမှာတော့လုပ်ငန်းတွေကိုပြန်လည်စတင်ဖွင့်နေတာနဲ့အတူဆက်ရုံလုပ်ငန်းတွေစောင့်လို့ရလုပ်ငန်းတွေမှာလူတွေအလုပ်ခွင့်ပြန်ဝင်နေကြပါပြီ။လူတွေအနေနဲ့အိမ်ပြန်ထွက်လမ်းလျှောက်နိုင်ကြပြီဖြစ်တယ်လို့ဒေတာတခုရဲ့မှရှိတဲ့မိသားစုဝင်တွေစီကိုလည်းအလဲသွားနိုင်ကြပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ COVID-19 ရောဂါကြောင့် 9,000 ခွဲကနေ 3,000 လောက်အထိသေဆုံးနိုင်တယ်လို့သမ္မတဒေါ်နယ်ထရမ့်ကခန့်မှန်းပြောကြားလိုက်ပါတယ်။ Fox News သတင်းဌာနကတနင်္ဂနွေနေ့ညမှာထုတ်လွှင့်ပြသခဲ့တဲ့သမ္မတနဲ့ Town Hall အမေဖြစ်အစီအစဉ်မှာသမ္မတထရမ့်ကအခုလိုပြောခဲ့တာပါ။လောလောဆယ်အမေရိကန်မှာ COVID-19 ကြောင့်သေဆုံးသူ 68,000 ကျော်ပြီးရောဂါကူးစက်နေသူက 1,300,000 ကျော်နေပါပြီ။ကရောကတုံ့ပြန်ရေးအရေးပေါ်အသုံးစရိတ်လက်ရှိဒေါ်လာ3ဘီလီယံသုံးဆွဲနေတာကိုသူအစိုးရအနေနဲ့နှစ်ဆတိုးသုံးဆွဲနိုင်မယ်လို့မျှော်လင့်နေအကြောင်းလဲဖြည်သူတွေအွန်လိုင်းကမေးတဲ့အမေးကိုဖြေကြားတဲ့အစီအစဉ်မှာသမ္မတထရမ့်ကပြောကြားသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုကြောင့်ဂျပန်တနင်္ဂနွေလုံးအတွက်ထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေကိုတော့မေလကုန်အထိတက်တန်းတိုးတယ်လို့ဝန်ကြီးချုပ်ရှင်းဆိုအဘေးကဒီကနေ့ကြေညာပါတယ်။ဂျပန်မှာယောဂပိုးကူးစက်သူအရေးအတွက်ဟာတခြားနိုင်ငံတွေမှာလိုအရန်တိုးမလာပေမဲ့ကူးစက်မှုနှုန်းကလည်းကျမသွားသေးဘူးလို့ဝန်ကြီးချုပ်ကပြောပါတယ်။ တန်ကိုရီးယားမှာတော့မေလ13ရက်နေ့ကစပြီးကျောင်းတွေပြန်ဖွင့်မယ်လို့ဒီကနေ့ကြေညာပါတယ်။အထက်တန်းကျောင်းတွေကိုမေ13ရက်နေ့မှာပထမစဖွင့်ပြီးကျန်တဲ့အတန်းတွေကိုမေ20ကနေဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့တန်ကိုရီးယားပညာရေးဝန်ကြီးကဒီကနေ့ကြေညာပါတယ်။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ထိန်းချုပ်နိုင်ဖို့အသွားလာတဲ့စီးပွားရေးလုပ်ငန်းတွေသတင်း၆ပတ်ပိတ်ထားတာကိုဒီကနေ့တနင်္လာနေ့မှပြန်ဖွင့်ပေးလိုက်တယ်လို့နိုင်ငံသားသားရွှေ့ပြောင်းအလုပ်သမားတွေကိုကိုရိုနာဗိုင်းရပ်စ်ကိုရှိမရှိစစ်ဆေးမှုခံယူရမယ်လို့အစိုးရကပြောကြားလိုက်ပါတယ်။မလေးရှားမှာလာပြီးအလုပ်လုပ်နေကြတဲ့အများစုကအင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယနဲ့နီပေါ်နိုင်ငံတွေကဖြစ်ကြပြီးတော့မြန်မာနိုင်ငံကအလုပ်သမားနဲ့ဒုက္ခသည်တွေလည်းအများအပြားရှိပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုတင်းလာနေညအတွဲရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆုမြတ်ပါပါရှင
်။ This program has come to you from the Voice of America, Washington.